Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ့2023ခုနှစ်စက်တင်ဘာလ3ရက်တနင်္လာနေ့ညချမ်း VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ရုပ်သံရေဒီယိုရုပ်သံအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိတိုက်ရိုက်တင်ဆက်နေပြီးလိုင်းဒိုမီတာ3251တို့ပြင်လိုင်းလက်မီတာ190 kHz 1905ရူကနေဖန်ယူနာဆင်နိုင်ပါတယ
်မင်္ဂလာပါကျွန်တော်ရန်နိုင်ပါတင်းငွေနေညပိုင်းနောက်ဆုံးရသတင်းတွေကိုမတ်အင်ဂျင်နိုင်နဲ့အတူကြီးညာပြီးသွားမှာဖြစ်ပါတယ်နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ရဲ့ချက်မရေးချုပ်ရွေးနေကြောင်းနေပြည်တော်နဲ့နီးစပ်တဲ့အတိုင်းဝိုင်းက VOA ကိုပြောပါတယ်အာဆီယံဘုံသဘောတူညီချက်5ချက်ကိုအကောင့်ထဲမဖော်ဘဲဆက်ပြီးတော့မထီမဲ့မြင်ပြုနေတဲ့မြန်မာစစ်ကောင်စီကိုပို့ပြီးတော့ခိုင်မာတဲ့အရေးယူဆောင်ရွက်မှုတွေလုပ်ဖို့လူခွေဆိုင်ရာအာဆီယံအမတ်များအဖွဲ့ APHR ကတောင်းဆိုလိုက်ပါတယ်နယူးမက္ကဆီကိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဘယ်လ်ရစ်ချစ်စင်ကွယ်လွန်တဲ့အဖော်မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ပါဝင်ဆိုရထိတ်တန်းတောင်းဝန်ရှိသူတွေနဲ့နိုင်ငံရေးသမားတွေကအမတ်တရဂုဏ်ပြုစကားတွေပြောခဲ့ကြပါတယ်ဒီလိုထိတ်တန်းရောက်သတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
မြန်မာနိုင်ငံမှာဆီယနာသိမ်းမှုကိုစန့်ကျင်တွန်းလှန်နေတဲ့လက်နက်ကိုင်တပ်ဖွဲ့တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်လို့
ကျွန်တော်တို့တော်လှန်ရေးတပ်ဖွဲ့အနေနဲ့ကလည်းဂျာမနီပါဘူးဘယ်ဖွဲ့မဆိုနှစ်နှစ်ကာလအတွင်းမှာသူတို့ကြွေလျားနေတာပေါ့နော်တိုးတက်ပြောင်းလဲနေကြရတယ်စီးရရဖြစ်လက်နက်ကိုင်လက်နက်အင်အားရရဖြစ်တိုးတက်နေတာဖြစ်ကြောင်းလို့စစ်ကောင်စီဘက်ကအပြည့်ချိန်မုံနိုင်မှာမဟုတ်ဘူးဆိုတော့
ဒါကတော့ BPLA ဗမာပြည်သူလွတ်မြောက်ရေးတက်ကပြောခွင့်ရအကိုလင်းလင်းက VOA ကိုပြောသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကရိုဟင်ဂျာတွေကိုအမေရိကန်ကပညာသင်စုပေးမဲ့အပေါ်တုံ့ပြန်ချက်ကိုလည်းနားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရရန်နိုင်နဲ့အတူပြောပြမှာပါရှင
်ယူကရိန်းနိုင်ငံတောင်ပိုင်းအိုဒက်ဆာဒေသကိုဒီနေ့အစောပိုင်းမှာရုရှားဘက်ကအီရန်လို့ရှာဟက်အဝေးထိန်ဒရုန်းယာဉ်25စင်းနဲ့ပစ်ခတ်တိုက်ခိုက်တဲ့ထဲက22စင်းကိုပစ်ချနိုင်ခဲ့တယ်လို့ယူကရိန်းလေတပ်က Telegram ကနေဒီနေ့အစောပိုင်းမှာပြောလိုက်ပါတယ်။အိုဒက်ဆာမြို့ဟာယူကရိန်းရဲ့ကောက်နံတင်ပို့မှုတွေအတွက်အရေးပါတဲ့စိတ်ကမ်းတွေရှိတဲ့မြို့ဖြစ်ပြီးတော့ဒီတိုက်ခိုက်မှုတွေအဲ့ဒီစိတ်ကမ်းတွေကတခုထိမှန်ခြင်းရှိမရှိဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးသလိုရုရှားဘက်ကလည်းတစုံတရာချက်ချင်းတုံ့ပြန်ပြောဆိုတာမရှိသေးပါဘူး။တချိန်တည်းမှာပဲရုရှားတပ်တွေကိုတံပြန်ထိုးစစ်အပေါ်မှာအမေရိကန်နဲ့အနောက်နိုင်ငံတွေဘက်ကဝေဖန်မှုတွေရှိနေပေမဲ့လည်းယူကရိန်းတပ်တွေဟာရှေ့ကိုပုံမှန်လေးတက်လာနေတယ်ဆိုပြီးတော့သမ္မတဇယ်လင်စကီကမနေ့ကပြောကြားခဲ့ပါတယ်ခင်ဗျာ
။အီရန်လေတပ်ရဲ့လေ့ကျင့်မှုနဲ့တိုက်ခိုက်ရေးစွမ်းရည်ညှင့်တင်ဖို့အတွက်အစစ်မြေရုရှားတိုက်ခိုက်ရေးလေ့ကျင့်ရေး Jet တိုက်လေယာဉ်တွေကိုအီရန်နိုင်ငံကလက်ခံရရှိခဲ့ကြောင်းစနေနေ့ကပြည်တွင်းသတင်းမီဒီယာတွေမှာဖော်ပြခဲ့ကြပါတယ်။ Yak 130လေ့ကျင့်ရေးတိုက်လေယာဉ်အများပြားဟာအီရန်နိုင်ငံအလယ်ပိုင်း Isfahan မှာရှိတဲ့ Shahid Babir လေတပ်စခန်းကိုစိုက်ရောက်လာခဲ့ကြောင်း Tasnim သတင်းဌာနကဖော်ပြခဲ့ပါတယ်။ဒီတိုက်လေယာဉ်အမျိုးအစားတွေဟာအီရန်ကိုရောက်ရှိလာတဲ့အတွက်ရုရှားနဲ့နှစ်နိုင်ငံစီရေးဆိုင်ရာလက်နက်စာချုပ်တွေတွေတစ်စိတ်တစ်ပိုင်းဖြစ်တယ်လို့အီရန်စစ်တပ်ရဲ့ပြောဆိုချက်ကိုအဲ့ဒီတင်းဌာနကကိုးကားဖော်ပြခဲ့ပါတယ်။ရုရှားနဲ့အီရန်နှစ်နိုင်ငံလုံးအနေနဲ့နိုင်ငံတကာရဲ့ကုန်သွယ်ရေးအရဒဏ်ခတ်ပိတ်ဆို့အရေးယူမှုကိုရင်ဆိုင်နေရပေမဲ့ပြီးခဲ့တဲ့နှစ်အတွင်းစီရေးပူးပေါင်းဆောင်ရွက်မှုအပါအဝင်ဂန္ဓာအသီးသီးမှနှစ်နိုင်ငံဆက်ဆံရေးအခိုင်အမာရှိခဲ့ကြပါတယ်ရှင်။
ဘယ်ကန်ပြည်တော်စုနယူးမက္ကဆီကိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဘယ်လ်ရစ်ချစ်စင်မနေ့စနေနေ့ကခွဲလွန်သွားခဲ့တဲ့အပေါ်မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ပါဝင်အစိုးရထိပ်တန်းတာဝန်ရှိသူတွေနဲ့နိုင်ငံရေးသမားတွေကအမတ်တရဂုဏ်ပြုစကားတွေပြောခဲ့ကြပါတယ်။သမ္မတဂျိုးဘိုင်ဒန်ကတော့ဘယ်လ်ရစ်ချစ်စင်ဟာသူ့ဘဝတစ်လျှောက်မှာလွတ်တော်အမတ်ပြည်နယ်အုပ်ချုပ်ရေးမှူးတန်အမတ်အစိုးရအဖွဲ့ဝန်ကြီးစတဲ့ကြီးမားတဲ့တာဝန်တွေကိုထမ်းဆောင်ခဲ့တဲ့သူဖြစ်တယ်လို့စနေနေ့ကထုတ်ပြန်ချက်မှာပြောထားပါတယ်။အမေရိကန်သမ္မတဟောင်းဘရက်အိုဘားမားကတော့ဘယ်လ်ရစ်ချစ်စင်ဟာလွတ်တော်အမတ်အဖြစ်နဲ့ရောဝန်ကြီးအဖြစ်နဲ့ရောပြည်နယ်အုပ်ချုပ်ရေးမှူးဖြစ်နေရောတာမတ်ဖြစ်နေရောကျွန်တော်တို့တန်းတန်းလျှောက်မှာအထူးကျွန်ဆုံးပြည်သူဝန်ထမ်းတွေတဲကတူဦးဖြစ်တယ်လို့သူ့ရဲ့ X လူမှုကွန်ရက်စာမျက်နှာကနေပြောပါတယ်။ဒါပြင်သမ္မတဟောင်းဘယ်လ်ကလင်တန်ကလည်းဘယ်လ်ရစ်ချစ်စင်ဟာစစ်သက်ဆွေးနွေးတဲ့နေရာမှာကျွမ်းကျင်ပြီးတော့ဇွဲကောင်းတဲ့သူတယောက်ဖြစ်ပြီးကမ္ဘာကြီးပို့ပြီးတော့ဘေးကင်းလုံခြုံမှုရှိအောင်ပြည်ပနိုင်ငံတွေမှာမတရားသဖြင့်ဖမ်းခံထားတဲ့သူအများပြားကို ပြန်လွတ်အောင်လုပ်နိုင်ခဲ့တဲ့သူဖြစ်တယ်လို့ကြေညာချက်မှာပြောထားပါတယ်။လက်ရှိအမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကတော့ပြည်내အုပ်ချုပ်ရေးမှူးရစ်ချဆန်ဟာသူ့ရဲ့ဘဝကိုအများပြည်သူကိုအလုံကျွေးပြုဖို့နဲ့ပြည်ပနိုင်ငံတွေမှာတရားခံဖြစ်ဖန်ဆီးခံထားတဲ့သူတွေပြန်လွတ်အောင်မမောမပန်းလှုပ်ဆောင်ခဲ့သူဖြစ်တယ်လို့ပြောပါတယ်။၂၀၂၁ခုနှစ်ဆင်အာနာသိမ်းပြီးနောက်ပိုင်းဖန်ဆီးခံခဲ့ရတဲ့ Frontier မြန်မာသတင်းဌာနရဲ့အကြီးအကဲတဦးဖြစ်တဲ့အမေရိကန်နိုင်ငံသား Danny Fenster လွတ်မြောက်ရေးကိုကူညီပေးခဲ့သူလည်းဖြစ်ပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်အဖြစ်လည်းတာဝန်ထမ်းဆောင်ခဲ့မှုတဲ့ Bill Richardson ဟာ New Mexico လွှတ်တော်အမတ်ဖြစ်တဲ့14နှစ်ကြာတာဝန်ထမ်းဆောင်ပြီးတော့သမရာဟောင်းကလင်တန်လက်ထက်မှာတော့စွမ်းရည်ဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်ခင်ဗျာ
အန်တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနေ့မှာလိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါရှင
်ဒီရွေကနေတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်အာဆီယံရဲ့ဘုံသဘောတူညီချက်၅ချက်ကိုအကောင့်ထဲမဖော်ဘဲဆက်ပြီးတော့မထီမဲ့မြင်ပြုနေတဲ့မြန်မာစစ်ကောင်စီကိုပို့ပြီးတော့ခိုင်မာတဲ့အရေးယူဆောင်ရွက်မှုတွေလုပ်ဖို့လူခွင့်ရေးဆိုင်ရာအာဆီယံအမတ်များအဖွဲ့ APHR ကတောင်းဆိုလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပတဲ့အာဆီယံဒေသတွင်းကအရက်ဖတ်လူမှုအဖွဲ့အစည်းတွေနဲ့ကိုယ်စားလှယ်တွေတက်ရောက်နေကြတဲ့အာဆီယံလူမှုဖိုရမ်မှာ APHR အဖွဲ့ရဲ့ပူးတဲ့ဥက္ကဋ္ဌလည်းဖြစ်မလေးရှားလွှတ်တော်အမတ်ဟောင်းချားလ်ဆန်ဒီယာဂိုကအဲ့လိုတောင်းဆိုလိုက်တာပါ။အခုနဲ့အာဆီယံအလဲကျဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံရဲ့အဓိကအာဘော်ကအာဆီယံကအရေးကြီးတယ်ဆိုတာပါ။ဒါပေမဲ့အထူးသဖြင့်မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့ပြဿနာတွေလိုမျိုးအဓိကအရေးပါတဲ့ကိစ္စရပ်တွေမှာအာဆီယံကနှုတ်ဆက်နေတာကြောင့်အဖွဲ့ရဲ့သက်ဆိုင်မှုကိုမေးခွန်းထုတ်လိုက်တာဖြစ်တယ်လို့ချားလ်ဆန်ဒီယာဂိုကပြောပါတယ်။အာဆီယံလူမှုဖိုရမ်ကတော့စက်တင်ဘာ1ရက်နေ့ကနေ3ရက်နေ့ထိဂျကာတာမြို့မှာကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာ။
နေပြည်တော်အကျဉ်းထောင်မှာထိမ့်သိမ်းခံထားရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ရဲ့ကျန်းမာရေးခြုံရင်းနေကြောင်းနေပြည်တော်နဲ့နှိစက်တဲ့အတိုင်းဝိုင်းက VOA ကိုပြောပါရယ်ပြီးခဲ့တဲ့ရက်ပိုင်းနေ့အတွင်းထောင်ထဲမှာတောင်ဆန်းစုကြည်မူဝေပြီးပြုတ်ရန်ခဲ့တဲ့အတွက်အကျဉ်းဦးစီးဆေးမှုချုပ်ကတွားရောက်ကြည့်ရှိခဲ့တယ်လို့စုံစမ်းသိရှိရပါရယ်ဒါပေမဲ့တောင်ဆန်းစုကြည်တဖုံးရောင်ပြီးသွားနာနေတဲ့ဝေဒနာကြောင့်အစားမစားနိုင်ဖြစ်နေတဲ့အခြေအနေမှာပြန်ပသွားဆရာဝင်နဲ့ပြဖို့ခွင့်တောင်းထားတာကိုစစ်ကောင်စီကပယ်ချခဲ့တယ်လို့နေပြည်တော်နဲ့နှိစက်တဲ့အတိုင်းပိုင်းကပြောပါရယ်ဒေါ်ဆန်းစုကြည်ရဲ့လက်ရှိကျန်းမာရေးအခြေအနေနဲ့ပတ်သက်လို့ VOA ကစစ်ကောင်စီကိုဆက်သွယ်မေးမြန်းဖို့စူးစမ်းပေမဲ့အခုချိန်ထိဆက်သွယ်မေးမြန်းလို့မရနိုင်သေးပါဘူးရှင
်ထိုင်းနိုင်ငံအယုဒ္ဓယာခရိုင်ကဝေပြည်လမ်းပေါ်ကကားစင်းပေါ်မှာပါလာတဲ့ရိုဟင်ဂျာ21ဦးကိုဖမ်းမိတယ်လို့ထိုင်းအာဏာပိုင်တွေကဒီနေ့မှပြောလိုက်ပါရယ်ဝမ်ကြောင်းမြို့နယ်ဘိုရိုတင်အဝေးပြေးလမ်းပေါ်မှာအချိန်နဲ့မောင်းနေတဲ့ပစ်ကတ်ကားကိုမင်းကြီးကစစ်ဆေးဖို့ရတန်းခိုင်းစင်မှာဖမ်းမိခဲ့တာပါကားကမောင်းပြီးထွက်ပြေးခဲ့ပြီးမဲ့ကားဘင်းပေါက်ပြီးတော့စားရွက်စားရန်အထောက်ထားမဲ့ရိုဟင်ဂျာတွေကိုအခုလိုဖမ်းမိတာဖြစ်တယ်လို့အမြန်လမ်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ထိုင်းရဲတပ်ဖွဲ့ကစစ်ဆေးတဲ့အချိန်မှာရိုဟင်ဂျာတွေကိုတဲဆောင်လာတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကားသမားကအခုလိုပြောပါတယ်
လာလာပြန်နေတယ်เนี่ยတာကိကွန်ဒ
ီဘက်ကဒီရီတို့တက်ကြိုင်မဲဆောက်ကနေဘန်းငွေ1000ကျွဲရလို့တင်ဆောင်လာတာဖြစ်ကြောင်းဒီအထောက်ထားမဲ့ရွန်ကြာ21ဦးကိုထိုင်းမြန်မာနယ်စပ်မြဝတီကနေတရုတ်နိုင်ငံသားလူကုံကူးတဲ့လီဆိုသူတရုတ်နယ်ဘွားကခေါ်လာခဲ့ပြီးတော့ထိုင်းနိုင်ငံအတွင်းပိုင်းအထိပို့ဆောင်ပေးဖို့တဦးကိုဘတ်1000ကျွဲနဲ့ငားရမ်းခဲ့တာလို့ကာသမားကဝန်ခံထွက်ဆိုသွားခဲ့တာဖြစ်ပါတယ်။ဒါပြင်အခုလိုတင်ဆောင်နေတာ2ကြိမ်ရှိပြီလို့လည်းသူကပြောပါတယ်ထိုင်းမြန်မာနယ်စပ်ကနေရိုဟင်ဂျာတွေကိုတဲဆောင်လာတာမကြာခဏရှိနေပြီးတော့များသောအားဖြင့်ထိုင်းမလေးနယ်စပ်အထိတဲဆောင်သွားတာကြီးလည်းရှိပါတယ်ခင်ဗျာ
တနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်ရဲ့သတင်းတွေကိုကိုရနိုင်နဲ့အတူပြောပြခဲ့တာပါရှင်အခုတော့ဆက်သွယ်မေးမြန်းခန်းတစ်ခုကိုထုတ်လင်းပါပါရိုဟင်ဂျာဒုက္ခသည်တွေအတန်းပညာနဲ့အသက်မွေးဝမ်းကြောင်းပညာရက်တွေဆက်လက်လေ့လာသင်ယူနိုင်ရေးအမေရိကန်ပြည်ထောင်စုကပညာသင်ဆုတွေပေးဖို့စီစဉ်နေပါတယ်။ဒါနဲ့ပတ်သက်ပြီးတော့ရိုဟင်ဂျာလူငယ်တွေဘက်ကမျှော်လင့်ချက်တွေဘာတွေရှိနေပါသလဲ ?VOA မြန်မာပိုင်းကမတ်ဆုမွန်ကနေကောက်ဆက်ဘဇာဒုက္ခသည်စခန်းကရိုဟင်ဂျာလူငယ်ကိုအောင်မြိုင်ကို Skype ကနေဆက်သွယ်မေးမြန်းထားပါတယ်။
ဟုတ်မင်္ဂလာပါကိုအောင်မြန်ရှင်အခုလို VOA ကိုဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ
်ဟုတ်ကဲ့ပါမင်္ဂလာပါ
ကျမဒီတစ်ပတ်ပေါ့နော်မေးချင်တဲ့အကြောင်းအရာကတော့ဒီကမ့်နယ်မှာရှိတဲ့ရိုဟင်ဂျာလူငယ်တွေအတွက်ပေါ့နော်ပညာဆက်ပြီးတော့သင်ကြားနိုင်ဖို့ဆိုပြီးတော့ပညာတော်သင်စုတွေပေးဖို့နောက်အသက်မွေးဝမ်းကြောင်းပညာရက်တွေဆက်ပြီးတော့လေ့လာဖို့ဆိုပြီးတော့မှအမေရိကန်ပြည်ထောင်စုကကူညီထောက်ပံ့ပံ့ပိုးပေးမဲ့အစီအစဉ်တွေကိုဆောင်ရွက်ပေးမယ်ဆိုပြီးတော့အမေရိကန်အစိုးရပိုင်းတာဝန်ရှိတဲ့သူတွေနဲ့ပြီးခဲ့တဲ့သတင်းပတ်တုန်းကဝါရှင်တန် DC ကိုရောက်လာတဲ့ရိုဟင်ဂျာကိုယ်စားလှယ်တွေနဲ့တွေ့နေတဲ့အချိန်မှာသူတို့ဘက်ကနေပြီးတော့မှအဲ့ဒီကိစ္စကိုဆွေးနွေးခဲ့ကြတယ်လို့သိရပါတယ်ဆိုတော့ဒီလိုအစီအစဉ်တွေဆောင်ရွက်ဖို့စီစဉ်နေတဲ့အပေါ်ပေါ့နော်ဘလို့များရိုဟင်ဂျာလူငယ်တွေဘက်ကမျှော်လင့်ချက်ရှိပါသလဲဘာတွေလုပ်ပေးသင့်တယ်လို့ရောထင်ပါလဲရှင
်ဒါမဲ့ကုလူဟို American Pitons ဝန်နဲ့ကျွန်တော်တို့ဟိုရိုဟင်ဂျာကုစလစ်တွေနဲ့ဟိုတွဲဆုံဆွေးနွေးပြီးတော့ဟိုအတိတ်ကပေါ့နော်ဟိုရိုဟင်ဂျာလူငယ်တွေရဲ့ဟိုအနာဂတ်ပညာရေးအတွက်သူတို့ဟိုဆွေးနွေးထားတာပေါ်လို့ကျွန်တော်တို့အများကြီးဝမ်းသာပါတယ်ချူလေးချူဆူပါတယ်ကျွန်တော်တို့ကမျော်လင့်ချက်လည်းအများကြီးရှိပါတယ်
အဲ့တော့အခုလက်ရှိမှာဒီရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာပေါ့နော်ဒီနေလာရတာ6နှစ်ပြည့်လာပြီအိမ်ပြန်ဖို့မျော်လင့်ချက်ကလည်းမရေရာဘူးဆက်ပြီးတော့လည်းဒီဒုက္ခသည်ဘဝနဲ့ဘယ်လောက်နေရမလဲဆိုတာလည်းမသေချာဘူးပေါ့နော်ဆိုတော့ဒီလိုအနာဂတ်မျော်လင့်ချက်မဲနေတဲ့အနေအထားပေါ်မှာရိုဟင်ဂျာလူငယ်တွေနဲ့နောက်ရိုဟင်ဂျာကလေးငယ်တွေအတွက်ပေါ့နော်ပညာရေးတွေဆက်ပြီးသင်နိုင်ဖို့နောက်ရေရာတဲ့ဘဝအမှားကန်ချက်တွေရှိဖို့ပေါ့ဘာတွေရောဒီအမေရိကန်ပြည်ထောင်စုအပါအဝင်ဒီကုလသမဂ္ဂနောက်အလှူရှင်နိုင်ငံတွေဘက်ကဘာတွေလုပ်ပေးဖို့ကိုရောမျှော်လင့်ပါလဲရှင်ဘာတွေစီစဉ်ပေးဖို့ရောလိုအပ်မယ်လို့ထင်ပါလဲ
ဟောအဓိကကတော့ဟိုကျွန်တော်တို့ဟိုကုနယ်ရေးခုပေါ့နော်ဟိုကျွန်တော်တို့ဟိုနယ်ရေးပြင်ပြီးတော့ကျွန်တော်တို့ဂွန်တိုက်ကတ်ရှိရှိကျွန်တော်တို့ဟိုမြန်မာနိုင်ငံမှာကျွန်တော်တို့နေထိုင်နိုင်အောင်အဲပြီးတော့ကျွန်တော်တို့နိုင်ငံကဒီမိုဖက်ဒရယ်ဒီမိုကရေစီနိုင်ငံပြည်လာအောင်အဲဒီတော့လူအကွန်ရဲ့ရှိတဲ့ဟိုဒင်းတူအကွန်ရဲ့ရှိတဲ့နိုင်ငံတနိုင်ငံပြည်လာအောင်အမေရိကန်လူနိုင်ငံတွေကဟိုချူပန်ချိမယ်ဆိုလို့ဆိုရင်ဒါကရမှာပေါ့နော်အဲသူတို့ချူပန်ဆောင်ရေးပေးလဲရတယ်ဒါအဲဒီမှာဒုက္ခသည်စကဲမှာတော့ကျွန်တော်ရှားရှားနေဖို့လာတဲ့လူတွေမဟုတ်ဘူးဆိုတော့ကကျွန်တော်ကဒီကကိုနိုင်ငံမှာပဲဟိုကျွန်တော်တို့အသံအဝိုင်းတွေအားလုံးပါဝင်တဲ့ဟိုဒီမိုကရေစီနိုင်ငံတနိုင်ငံလူတန်းတူအကွန်ရရှိတဲ့နိုင်ငံတနိုင်ငံဟိုအမြင်ဆုံးဆောင်ရွက်ပြပြီးတော့ဟိုလူငယ်တွေရအနာကဲပေါ့နော်အခုစဉ်လူငယ်တွေရအနာကဲကကျွန်တော်တို့ဒုက္ခသည်စခင်မှလည်းပြင်းစင်းတယ်ဒါကြောင့်မလို့ကျွန်တော်တို့ဟိုကျွန်တော်တို့ရဲ့ဟိုမြန်မာနိုင်ငံမှာကျွန်တော်တို့ရူဟင်ဂျာပါဝင်ဟိုပြည်တွင်းမှာနေတိုင်တဲ့ကျွန်တော်ကတန်အဝိုင်းအားလုံးရဲ့အနာကဲပါဟိုပညာရေးမှာတမွေဝင်ကျောင်းဆိုင်ရာရောတခြားပညာရေးအပိုင်းမှာရောဟိုဆောင်ရွက်ပေးမယ်ဆိုလို့ဆိုရင်ကျွန်တော်တို့အတွက်ကျွန်တော်တို့ရဲ့ဟိုလူငယ်တွေရအနာဂတ်အတွက်အများကြီးအဲကောင်းမယ်လို့ပြီးတော့ကျွန်တော်တို့ရဲ့ဟိုရေရှည်ဘဝပေါ့နော်အမကန်ချက်လက်ရှိလာမယ်လို့ကျွန်တော်တို့ကအဲ့လိုပဲကျွန်တော်ကမြင်ပါတယ
်ဟုတ်ကဲ့ရှင်အဲ့တော့ဒီရိုဟင်ဂျာလူငယ်တွေကအတန်းပညာတွေကိုလည်းဒီဟိုစနစ်တကျဆက်ပြီးတော့သင်ဖို့နောက်အတမွေးဝမ်းကြောင်းပညာရက်တွေဆက်ပြီးတော့သင်ကြားဖို့တွေလိုအပ်တယ်ဆိုတော့ကမ်းထဲမှာရှိတဲ့ရိုဟင်ဂျာလူငယ်တွေနောက်ပြီးတော့ရိုဟင်ဂျာကလေးငယ်တွေအထူးသဖြင့်ရိုဟင်ဂျာလူမှုအတိုင်းဝိုင်းဘက်ကရောဒီလိုတွေတင်ကြားခွင့်ရနိုင်မှုအတွက်ကိုရောဘာတွေပြင်ဆင်ထားဖို့လိုအပ်မယ်လို့ထင်ပါလဲဘာတွေကိုရောကြိုပြီးတော့ပြင်ဆင်ထားတယ်လို့အကြံပြုချင်တာရှိပါလဲရှင
်ဒါကတော့ဟိုကျွန်တော်တို့ကဒီဘက်မှာဒုက္ခတဲ့ဘဝနဲ့ဆိုတော့အဲဟိုဒုက္ခတက်ပြီးတော့ဒုက္ခရှင်နေရတာလဲကျွန်တော်တို့ရှောင်းနေတော့ပြေးသွားပြီဒီဒုက္ခတွေပေါ်မှာဒီအလောက်ခံအခွင့်အလန်းလည်းအစင်မပြေဘူးပြီးတော့နေရလည်းမပြေနိုင်ဘူးကျွန်တော်တို့နေတဲ့အင်တွေကလည်းဒါကအင်တော့မဟုတ်ဘူးလက်ထဲပေါ့နော်ယာယီထဲပါပြီးတော့တခြားအခွင့်အလန်းတွေလည်းကျွန်တော်မှဒီမှာမရှိဘူးဆိုတော့ကအဲဒီမှာအဲဒုက္ခတွေကရောကလေးသူငယ်ကရောစက်ပိုင်းဆိုင်ရာရောပိုင်းဆိုင်ရာကျွန်တော်ခံစားရှိတွေ့တော့အများကြီးပါပဲနော်ဒါကြောင့်မလို့ဒီဟာတွေကိုကျွန်တော်တို့မှအင်အားလည်းခွန်အားလည်းမရှိဘူးအင်အားလည်းမရှိဘူးဒါတွေကိုစဉ်းနေဆောင်ရွက်ဖို့အတွက်ဒါမဲ့နောက်ဆုံးမှာကျွန်တော်တို့ဟိုပေါ့နော်နည်းနည်းပညာတတ်လူတွေကရောပြီးတော့ရေးမြေပတ်တချို့ရောကျွန်တော်ကိုအားကိုကိုပေါ့နော်ဟိုကျွန်တော်တို့ဟိုကိုအားကိုကိုကျွန်တော်တို့ဥပမာအပြင်ကျွန်တော်တို့လူတို့ကခြေပြုအဲစာတင်ချောင်းတွေအဲတဲတွေရဲ့အဲတဲတွေတန်တော့တဲရှိတယ်တန်တော့တဲမှာရောပြီးတော့တခြားသူတယုတ်ရောအဲ့လိုမျိုးကျွန်တော်တို့ခုနီခုဟန်နဲ့ပညာသင်ကြတာရှိတယ်ဟောအပြာဝမဟုတ်ရင်လည်းဟောတန်နန်တဲ့ဘက်ကနော်အဲအဲ့လိုသူတို့အင်္ဂလိပ်စာတို့ပြီးတော့တခြားဟိုနမမရှိတဲ့ကာရီကွန်လာတိုင်းပေါ့နော်ဒါတို့တန်နန်တဲ့ဘက်ကအဲ့လိုမျိုးမိဘတွေကရောရှောင်းဆရာတွေကရောသူတို့အဲ့လိုစီစဉ်ပေးနေတာတော့ရှိပါတယ်
ဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့တော့လူငယ်တွေနဲ့ကလေးငယ်တွေဘက်ကရောကိုပြန်ပြီးတော့မှလေ့လာသင်ကြားနိုင်မှုပြီးတော့ကိုကဒီလိုပညာရပ်တွေသင်ကြားနိုင်မှုအတွက်ဘာတွေရောကြိုတင်ပြင်ဆင်ထားဖို့ရောလိုအပ်မယ်လို့တို့စာကိုအောင်မြိုင်ပြောချင်ပါလေဘာလို့လဲဆိုတော့ကိုအောင်မြိုင်ကိုတိုင်းကလည်းဒီဒုက္ခသည်စခန်းနေထဲမှာလူငယ်တွေနဲ့တွေ့ဆုံတယ်ဆွေးနွေးတယ်သူတို့လိုအပ်အတွက်ဒီပညာရေးပညာပေးအစီအစဉ်တွေမှာလည်းဝိုင်းပြီးတော့မှကိုကြီးဆောင်ရွက်ပေးနေတဲ့လူငယ်ဒီဘောနော်ဒီစေတနာဝန်ထမ်းတယောက်အနေနဲ့ရောလူငယ်တွေနဲ့ကလေးငယ်တွေကိုဘာတွေအကြံပေးချင်တာရှိပါလဲရှင
်ဒီမှာလူငယ်တွေကတော့ဒီမှာဟိုဟာကိုတော့ဒီမှာလူငယ်တတော်များများကဘာလို့ဖွံ့ဖြိုးရေးကိုလူလာပါတယ်ဒါပေမဲ့အခွင့်အလမ်းကကျွန်တော်မရဘူးဥပမာအရင်ဒီမှာ high education ပေါ့နော်ဟိုကျွန်တော်ကစင်းမင်းပညာတို့ဟိုပြီးတော့မြမကာရီကူလာအတိုင်းပေါ့နော်မြမမာတိကအတိုင်းသင်ကြသင်ယူနိုင်လို့လည်းမရှိဘူးအဲဒီလူပဲအဲတက်နေတာရှိတယ်ဒါပေမဲ့သူတို့ဒီကနေ့တွေကတော့ဒါပေမဲ့အစင်းမင်းပညာသူတို့တင်ရှင်တယ်အတန်းဝင်းဝင်းကျောင်းဆိုင်ရာပညာတွေတင်ရှင်တယ်အခွင့်အလမ်းကမရှိဘူးဖြစ်နေတယ
်ဒါကတော့ကောက်ဆက်ဘဇာဒုက္ခသည်စခန်းကရူဟင်ဂျာလူငယ်ကိုအောင်မြိုင်ကိုကျမတို့ VOA Y.2 မတ်စုမွန်ကနေ Skype ကနေဆက်သွယ်မေးမြန်းခဲ့တာပါအခုတော့မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီဒီတစ်ပတ်အတွက်တော့ဒီအနာဂတ်မှာဖြစ်ပေါ်လာမယ့် Federal ဆိုတဲ့တပ်မှာပူးပေါင်းပါဝင်သွားမယ့် BPL ဗမာပြည်သူလူမျိုးရေးတပ်နဲ့ဒီတပ်ကပေါ့နော်ပြောခွင့်ရကိုလင်းလင်းနဲ့ဆက်သွယ်မေးမြန်းထားတာကိုပြန်ပြီးထုတ်လင်းပါပါရှင
်အဲ့တော့အခုစစ်ကောင်စီကဒီတိုင်းရင်းသားဒေသတွေမှာအထူးသဖြင့်ဒီကရင်နဲ့ကရင်နီပြည်နယ်တွေမှာပေါ့နော်လေကြောင်းကနေပြီးတော့သူတို့အင်အားသုံးတိုက်ခိုက်နေတဲ့အတွက်ဒီအရက်သားပြည်သူတွေကလည်းတောင်းနဲ့ချီပြီးတော့ပြေးလို့ရအောင်ဖက်ပြေးနေရတဲ့အခြေအနေရှိနေတယ်ပေါ့နော်အထူးသဖြင့် KNU ကမကြသေးခင်ကထုတ်ပြန်တဲ့အရာဆိုလို့ရှိရင်သူတို့ကရင်ပြည်နယ်မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုဟာအကြိမ်900ထီတောင်ရှိခဲ့တယ်ဆိုတော့အဲဒီမနေ့ကပေါ့နော်သတင်းစာရှင်းလင်းပွဲလည်းလုပ်ခဲ့တယ်ဆိုတော့အခုဒီ BPL အနေနဲ့ရောဒီခုခံတိုက်ပွဲဝင်နေတဲ့အခြေအနေကဘယ်လိုရှိလဲရှင
်ဟုတ်ကဲ့ဗျာအခုထိတော့ဟိုပါပေါ့ကျွန်တော်တို့ဒီအခြေစိုက်ထားတဲ့ဒီ100ကွန်စတီတာနဲ့230ဒေတာမှာဒီအခြေစိုက်ဒေတာမှာရှိရဲမဟာမိတ်တွေရဲ့ချင်းရောက်ကွန်မန်အောက်ကနေပဲဒီတိုက်ပွဲတွေဖော်ဆောင်နေရာကြီးရှိပါတယ်ဒီအခုဆိုလို့ရှိရင်ဒီစစ်ကောင်စီဘက်ကနေပြီးတော့ကျွန်တော်တို့အခြေစိုက်တဲ့တပ်မဟာ9ခွင်မှာဆိုရင်တော့ဒီစစ်ကြောင်းထိုးလာတာစစ်ကြောင်းတွေဝင်လာပြီးတော့မရှိတော့ဘူးအဲသူတို့ရဲ့လက်နက်ဖြစ်တဲ့ဒီလေကြောင်းတိုက်ခိုက်မှုပေါ့နော်ဒီကလေကြောင်းတိုက်ခိုက်မှုတွေနဲ့ကင်းထောက်လေရင်ကနေကင်းထောက်လေရင်နေလာတာဒီကြောင်းတိုက်ခိုက်မှုတွေလောက်တာဒါတွေကတော့ရှိပါတယ
်ဒီစစ်ကောင်စီဘက်ကတိုက်ခိုက်တဲ့အတွက်ဒီတိုင်းသားလက်နက်ကိုင်ဖွဲ့တွေရောအခုဆိုရင်ဒီ BPL တို့ဘက်ကရောပေါ့နော်ကြာဆုံးတာပြီးထိခိုက်ဒဏ်ရာရတာတွေရောရှိလားရှင
်ဟုတ်ကဲ့ဟိုကျွန်တော်တို့ BPL နေမှာတော့ရှိပါတယ်ဗျဒီဟိုလောလောလတ်ဆိုရင်ဒီပြီးခဲ့တဲ့လပိုင်းကပဲကျွန်တော်တို့ရဲဘော်တရဒီစခန်းသိမ်းတိုက်ပွဲမှာကြာဆုံးခဲ့ပါတယ်
ဆိုတော့အခုစစ်ကောင်စီဘက်ကတော့ဒီ NUG အမျိုးသားညီညွတ်ရေးအစိုးရအဖွဲ့အပါအဝင်ပေါ့နော်အဲ PDF ပြည်သူ့ကာကွယ်ရေးဒီတက်တွေရောနောက်ပြီးတော့သူ့ကိုဆန့်ကျင်တဲ့အဖွဲ့တွေကိုသူကဒီအကြမ်းဖက်အဖွဲ့ဖြစ်ပြောအကြမ်းဖက်အဖွဲ့ဖြစ်သူတို့တတ်မှတ်ပြီးတော့ဟိုအပြတ်ချိန်မုံသွားမယ်ဆိုပြီးတော့သူတို့ကြီးညာချက်တွေထုတ်ပြန်ထားတယ်ဗိုလ်ချုပ်မှုကြီးမေအောင်လိုင်းကိုတိုင်းကလည်းသူ့မိခွန်းတွေမှာထည့်သွင်းပြောဆိုသွားတာရှိတယ်အဲ့တော့အခုလိုစစ်ကောင်စီဘက်ကလည်းအင်အားသုံးတိုက်ခိုက်နေတယ်ဒီတစ်ဖက်မှာလည်းစက်ကျင်တဲ့အဖွဲ့အစည်းတွေကနေပြီးတော့လည်းပြန်ပြီးတော့ခုခံတော်လှန်နေရဆိုတော့နှစ်ဖက်စလုံးဘလို့အခြေအနေတွေရောက်နေလဲဆိုတဲ့အနေအထားပေါ်မှာတုံ့တက်ချက်ဘလို့ရှိလဲ
စက်ကောင်စီဘက်ကတော့ဒါသူတို့ကတော့အပြက်ချေမုန်းမယ်ဆိုပြီးတော့ကြွေးကြော်ထားတာပေါ့နော်ဒါသူ့ကိုစန့်ကျင်တဲ့သူမှန်သမျှပေါ့ဆိုတော့စန့်ကျင်တဲ့သူတွေမှာအခုအိယအိုတွေပေါ့အဲလူမျိုးစုလက်နက်ကိုင်တွေဆိုလို့ရှိရင်လည်းလက်နက်ကိုင်တပ်ဖွဲ့ဝင်တော်တော်များများကဒါစန့်ကျင်နေတဲ့နေရာမှာပါဝင်နေနောက်တစ်ခုကဒီຫນွေဦးတော်လိုင်းမှာပေါ်ပေါက်လာတဲ့ဒီတော်လိုင်းရဲ့တပ်ဖွဲ့ဒီရှိရဲ့ဒီတော်လိုင်းတက်ဖွဲ့တွေရာဆိုလို့ရှိရင်ဒီနှစ်ဆိုင်ရာရောစီရာရောတိုးတက်လာတဲ့အချိန်ကြီးကတော့ဒီလိုမျိုးအပြက်ချေမုန်းနိုင်မှုဆိုတာမလွယ်တော့ပါဘူ
းဟုတ်ကဲ့အဲ့ဒါဘာကြောင့်ပြောနိုင်ရလဲရှင
်အဲဒါကတော့ခုနကျွန်တော်ပြောသူပါနော်ဒီအဓိကကကျွန်တော်တို့ဘက်မှာကြည့်သူလူရှိတယ်နောက်တစ်ခုကဒီအဖွဲ့ဒီတော်လိုင်းလက်နက်ကိုင်အဖွဲ့တော်တော်များများပါနော်အီယာဝေတော်တော်များများလေဒီစန့်ကျင်တော်လိုင်းတွေရဲ့အဖွဲ့ဘက်မှာရှိတယ်အဲ့ဒါခုကကျွန်တော်တို့တော်လိုင်းတက်ဖွဲ့အနေနဲ့ကလည်းဂျမနီပါဘူးဘယ်ဖွဲ့မဆိုနှစ်နှစ်ကာလအတွင်းမှာသူတို့ကြွေလျားနေတာပေါ့နော်တိုးတက်ပြောင်းလဲနေကြရတယ်စီးရရဖြစ်လက်နက်ကိုင် လက်နက်အင်အားရပဲဖြစ်တိုးတက်နေတာဖြစ်ကြောင်မလို့ကျွန်တော်တို့ဒါဟိုအပြည့်ချိန်မုန်းနိုင်တော့စစ်ကောင်စီဘက်ကအပြည့်ချိန်မုန်းနိုင်မှာမဟုတ်ဘူးဆိုတော့အခိုင်အမာပြောနေပါတယ
်ဒီ BBL ကိုတီထောင်တာအခုဆိုရင်နှစ်နှစ်ကျော်သွားပြီလို့လည်းသိရတယ်နောက်ပြီးတော့တိုင်းသားလက်နက်ကိုင်ဖွဲ့တွေထိန်းချုပ်ထားတဲ့နေမြေမှာလည်းဖွဲ့စည်းခဲ့တာဖြစ်တဲ့အခြေစိုက်နေတာလည်းဖြစ်တယ်ဒါပေမဲ့တစ်ဖက်မှာကျတော့ NUG လက်အောက်ခံဒီ PDF ပြည်သူ့ကာကွယ်ရေးတပ်တွေလည်းရှိတယ်။နောက်အခုလိုပေါ့တိုင်းဒေသလက်နက်ကိုင်ဖွဲ့စည်းတွေလည်းရှိနေရတာနဲ့ဒီ PPL ဆိုတဲ့ဒီလက်နက်ကိုင်တော်လှန်ရေးအဖွဲ့ကိုပါကြောင့်တည်ထောင်ရလေရှင
်။ဟုတ်ကဲ့ဒီပေါ့အခုဟိုကျွန်တော်တို့ရဲ့မြန်မာနိုင်ငံတမိုင်းတလျှောက်မှာရောအခုအနာဂတ်ဒီပေါ့ Federal Democracy ပြည်ထောင်စုကိုတည်ထောင်မယ်အဲဒီတည်ထောင်ရေးဖြစ်စဉ်ပေါ့ဒီဖြစ်စဉ်တလျှောက်မှာရောဒီဗမာလူမျိုးစုကိုကိုစားပြုမဲ့လက်နက်ကင်တက်ဖွဲ့မှုရှိသေးတဲ့အကြောင်းမျိုးကျွန်တော်တို့ကဒီတမိုင်းကွက်လက်ကိုဖြည့်တဲ့သဘောပါပဲ။အဲနောက်တစ်ခုကတော့ NUG ရဲ့ကာကွယ်ဝင်ကြီးဌာန MOD နဲ့ဆိုလဲကျွန်တော်တို့ပူးဒီတကယ်ဟိုပူးတွဲလှုပ်ဆောင်နေတာတွေရှိတယ်။ဒီ NUG လက်အောက်ခံ PDF တွေရော NUG လက်အောက်ခံမဟုတ်တဲ့ PDF တွေနဲ့ရောကျွန်တော်တို့ဒီကျွန်တော်တို့အခြေစိုက်တဲ့ဒေတာတွေမှာစေရေးရပူးတွဲတိုက်ခိုက်နေတာတွေရှိတယ်။ဒီရှမ်းမြောက်ဘက်မှာပေါ့နော်ကိုကန့်611တက်မှာဟာမှာဆိုရင်လေကျွန်တော်တို့ဒီ611တက်မှာလေးမှာဆိုရင်ဒီ PDF တက်ရင်းနေလည်းရှိပါတယ
်ဒီ PPL မှာအဓိကပါဝင်တဲ့သူတွေနဲ့ဒီအထူးသဖြင့် PPL ကိုဥဆောင်တဲ့သူတွေထဲမှာလည်းဒီတက်ကတော်ចောင်းသားတွေလူငယ်တွေပါဝင်တယ်လို့သိရပါတယ်ဆိုတော့တိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေဘက်ကဒီ PPL နဲ့ပတ်သက်ပြီးသူတို့သဘောထားကိုဘယ်လိုတွေ့ရလဲရှင
်အဓိကကတော့အခုကျွန်တော်တို့ရဲ့ကိုကေးမှုပေါ့နော်ဟိုမောင်ဆောင်ခါပေါ့ခပြားစရာမောင်ဆောင်ခါရဲ့ဒီနိုင်ငံရေးဖြတ်သန်းမှုကြောင့်ပေါ့ဒီလူမျိုးစုလက်နက်ကိုင်တွေရဲ့ယုံကြည်မှုကတော့အပြည့်အဝရရှိတာပါပဲ။ KNL ပေါ့ဒီကျွန်တော်တို့ခြေဆိုင်တဲ့ KNL တက်မှာငါပေါ့နော်။ဒီ KNL ဆိုလို့ရှိရင်ငြိမ်းချမ်းပေးထားတယ်ကျွန်တော်တို့အဲဒီအရင်တော့ဆိုရင်စံတွေထောက်ပံ့နေအခုချိန်ထိလည်းထောက်ပံ့နေအဲလက်နက်ထောက်ပံ့မှုတွေလည်းရှိရပေါ့နော်။ပြီးရင်စေရေးရပူးတွဲလှုပ်ဆောင်ဝင်ပေးထားတယ်လှုပ်ဆောင်နေ။နောက်တစ်ခုကတော့ဒီ AA တို့မြောက်ပိုင်းမဟာမိတ်မြောက်ပိုင်းမဟာမိတ်၃ဘွဲ့တို့ဆိုလို့ရှိရင်လည်းဒီတင်နန်းနေဒီဒီနေရာပေါ့နော်နေရာတွေပေးထားတယ်လက်နက်ထောက်ပံ့မှုတွေလည်းရှိပါတယ
်ဆရာနာသိန်းကြီးရဲ့နောက်ပိုင်းမှာဒီအားလုံးတောင်းဆိုနေတာပေါ့နော်အခုကျမတို့ဒီအထူးသဖြင့်ပြည်ပမှာလှုပ်ရှားမှုတွေကိုကြည့်လို့ရှိရင်မြမရေးလှုပ်ရှားမှုတွေမှာဒီ Federal Army ပေါ့နော် Federal Tap ပေါ်ပေါက်ရေးဆိုတာတွေကိုလည်းဒီလူထုတွေကြားထဲမှာလှုပ်ရှားသူတွေကြားထဲမှာလည်းတောင်းဆိုလာတာတွေကျမတို့တွေ့ရပါတယ်အဲ့တော့ BBL နေနေရောဒီလို Federal Army ဆိုတဲ့ Federal Tap ဆိုတဲ့ပေါ်ပေါက်ရေးဆိုတဲ့အပေါ်မှာတကယ်ဖြစ်နိုင်မဖြစ်နိုင်ပေါ့နော်အဲ့ဒါကိုဘယ်လိုသုံးသပ်လဲရှင
်အာမီဆိုတာတော့နောက်မှာပေါ့နော်တကယ်တော့ဖက်ဒရယ်အဲဖက်ဒရယ်မူပေါ့ဒီမူတွေပေါ်မှာအခြေခံရသဘောတူပြီလားတမိုင်းထိုင်တွေရအဲဒီမူတွေကလက်ခံရကြပြီလားကြားထဲမှာအခွင့်အဝင်ပြည်နယ်တွေကြားထဲမှာပေါ့နော်သဘောတူပြီဆိုရင်တော့ဖက်ဒရယ်အာမီကဖြစ်လာမှာပ
ါဟုတ်ကဲ့အဲ့အတွက်ကော PPL အနေနဲ့ကလက်တွေ့မှာဘာတွေဆောင်ရွက်နေရရှိလဲရှင်
ဟုတ်ကဲ့ဟာကျွန်တော်ခုနပြောသူလေတမိုင်းကွက်လက်တစ်ခုပေါ့နော်ဗမာလူမျိုးစုလက်နက်ကင်တစ်ခုအနေနဲ့ကျွန်တော်တို့ကအဲ EAO အနေနဲ့ကျွန်တော်ရက်တည်ခြင်းနဲ့ဒါကြောင့်မလို့အဲဟိုပေါ့အခုဗမာနဲ့ဗမာအများစုနေထိုင်တဲ့ဒီဒေသတွေကိုအခြေဒီဆိုနေမြေရစုံမှုနိုင်အောင်လို့ဒီကျွန်တော်စေရေးရသွားနိုင်မှုအတွက်ကျွန်တော်တစင်းချင်းစီပေါ့နော်ပြင်ဆင်နေတာရှိပါတယ်
အဲ့တော့ BPL အနေနဲ့ကရောလက်နက်ကိုင်ဖွဲ့တစ်ခုအနေနဲ့ဒီနိုင်ငံတကာဥပဒေတွေဖြစ်တဲ့စစ်ရာဇဝတ်ကျူးလွန်မှုတို့နောက်ပြီးတော့ဒီလူသားတုဒီလူသားတုပေါ်ပေါ့နော်ရာဇဝတ်ကျူးလွန်မှုတွေနဲ့ပတ်သက်လို့ရောဘယ်လိုလိုက်နာကျင့်သုံးလဲရှင
်ကျွန်တော်တို့ရဲ့ဒီအခြေခံစံတန်ဖိုးတွေမူဝါဒတွေရဲဘော်တွေလိုက်နာမယ်စီကန်းတွေဆိုအထဲမှာဒီရာဇဝတ်သားတွေနဲ့ပတ်သက်ပြီးတော့စစ်ရာဇဝတ်တွေကိုလိုက်စစ်ရာဇဝတ်မှုတွေနဲ့ပတ်သက်တဲ့ကိစ္စတွေဒီစစ်တုံးမှန်းတွေပေါ့အဓိကစစ်တုံးမှန်းတွေရဲသားတွေကိုတိုက်ခိုက်တာမျိုးမလုပ်ဖို့ပေါ့အဓိကအဲ့ဒါတွေကိုပြောတယ်နောက်တစ်ခုကကိုကိမှုကလည်းအမြဲပြောလို့ရှိတဲ့စကားကမင်းတို့စစ်ကောင်စီလိုပဲကျူးလွန်မယ်စစ်ကောင်စီလိုပဲဒီဟာတွေကိုကျူးလွန်မယ်ဆိုရင်ဒီခုနပြောတဲ့စစ်ရာဇဝတ်မှုတွေရဲသားတွေဒီတုံးမှန်းစစ်တုံးမှန်းတွေကိုတတ်တာဖြတ်တာဒါတွေကျူးလွန်မယ်ဆိုရင်ဒီစစ်ကောင်စီနဲ့တံတန်းနဲ့ဖြစ်သွားမယ်ပေါ့နော်နိုင်ငံရေးဂုဏ်သိက္ခာရေးတံတန်းနဲ့ဖြစ်သွားလိမ့်မယ်ပြီးတော့မကောင်းတဲ့စစ်သားတွေကိုတော်လှန်မှုအတွက်ကောင်းတဲ့စစ်သားတွေဖြစ်ဖို့လိုတယ်ပေါ့ဒါတွေကိုသူအမြဲပြောလို့ရှိတယ်အဲကျွန်တော်တို့ကလည်းမူဝါဒထဲမှာထည့်ထားတယ်ဆိုပေမဲ့ဟိုစစ်ကောင်စီမှာလည်းဒီလိုမူဝါဒတွေရှိတာကိုဒါပေမဲ့လက်တွေ့မှာအကောင့်ထဲဖို့မဖို့နိုင်တာကိုလည်းတွေ့ရမှာပဲဒီအဲအဲ့တော့ကျွန်တော်တို့အနေနဲ့ကတော့ဒီမူဝါဒတွေထည့်ထားသလိုအဲ့ဒီမူဝါဒတွေလက်တွေ့ဖြစ်မြောက်ဖို့အတွက်ကလည်းကျွန်တော်တို့တက်ထဲမှာဒီအခြေခံလေ့ကျင့်ရေးကနေစပြီးတော့အရာရှိလေ့ကျင့်ရေးဘယ်လေ့ကျင့်ရေးမှမဆိုဒီinternational humanitarian law တွေ geneva convention တွေဒီအကြောင်းတွေကိုတင်ကြားတာတရားအနေနဲ့ထည့်သွင်းတင်ကြားပေးပါတယ်
ကို
ကိုလေးလေးကိုယ်တိုင်ကြတော့ဒီတက်ကူအကြောင်းသားတယောက်အနေနဲ့အခုဒီ BBL လေးအဖွဲ့မှာဟိုပါဝင်လာတဲ့အကြောင်းမျိုးကိုလည်းပြောပြပါအောင်ရှင်ဟုတ်ပါဘောကျွန်တော်အနေနဲ့ကတော့ဒီအဓိကကလက်နက်ကိုင်လမ်းစဉ်ကိုရွေးချယ်နေပေါ့လက်နက်ကိုင်လမ်းစဉ်ကိုရွေးချယ်နေဆိုတဲ့အခါမှာကျွန်တော်ဘယ်အဖွဲ့စည်းတွေကကျွန်တော်တို့ဝင်လာကြမှာတော့အများကြီးမြန်မြန်ဆက်ဆက်မရှိသေးပါဘူးဒါပေမဲ့ပေါ မှာရှိတယ်ဆေးရေးစုဖွဲ့မှုရာကြည်ကြည်လေးလေးရှိတဲ့ဒီပြည်ပြည်လေးကိုဒီအာဒီပြည်ဒီဟာတွေကြောက်ရောနောက်တစ်ခုကတော့ဒီဒီတက်ကိုတီထောင်တဲ့ကုအာကပြားဆရာမောင်ဆောင်ခါပါနော်အခုတော့လက်ရှိတော့ကုကေမှုပေါ့သူ့ရဲ့နိုင်ငံရေးဖြတ်သန်းမှုပေါ့ယုံကြည်မှုကြောက်ရောဒီပြည်လေးကိုရွေးချယ်ခဲ့တာပါ
ဆဆွာပြောသားရတဲ့မှာလေဒီ BBL ကိုတည်ထောင်ရတဲ့အကြောင်းရင်းမှာဒီဆရာနာရှင်ကိုစန့်ကျင်ပြီးတော့လက်နက်ကင်တိုက်ပွဲဝင်ဖို့ဆိုတဲ့အချက်ကလည်းပါနေတဲ့ခါကျတော့တကယ်စနစ်အပြောင်းလဲကိုလှုပ်ဖို့ဆိုလို့ရှိရင်ဒီလက်နက်ကင်တော်လန်ရေးလမ်းကြောင်းတစ်ခုတည်းနဲ့ပဲသွားမှာလားတခြားလမ်းကြောင်းမျိုးအပေါ်မှာရောဘယ်လိုစဉ်းစားတာမျိုးတွေရှိလဲရှင
်ဒီလက်နက်ကင်လမ်းစဉ်ဆိုတာကတော့ဒါမဖြစ်မသားလို့ရွေးရတဲ့ဟိုလမ်းစဉ်တစ်ခုပါပဲဒါပေမဲ့လက်ရှိမှာတော့လက်ရှိနိုင်ငံရဲ့အခင်းအကျင်းပေါ့နော်ကျွန်တော်တို့အာဏာသိမ်းထားတဲ့ဒီစစ်တပ်ပေါ့နော်ဒီစစ်တပ်ရဲ့အခင်းအကျင်းရဆိုရင်တော့စီရေးရတိုက်ထုတ်မှာပဲနိုင်နိုင်မဲ့အနေအထားမျိုးဖြစ်တယ်ပေါ့ဒါပေမဲ့စနစ်အပြောင်းလဲတစ်ခုလုံးလုပ်ဖို့အတွက်ကတော့ဒီလက်နက်ကင်လမ်းစဉ်တစ်ခုတည်းနဲ့မလုံလောက်ဘူးလို့ယူဆတယ်နိုင်ငံရေးနီးနာတွေလူမှုပတ်ဝန်းကျင်နီးနာတွေကိုလည်းလိုအပ်တယ်အဲ့အတွက်အဲ့ဒါတွေနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့ကပြင်ဆင်နေရတယ်တော့ရှိပါတယ်လှုပ်ဆောင်နေရတယ်လည်းရှိပါတယ်
အခု BBL နေနဲ့ရှစ်ဆက်အနာဂတ်ပေါ့နော်အဲ့အတွက်ကိုအခုဟိုဘယ်လိုဆက်ပြီးတော့ရှောက်လှမ်းမလဲနောက်ပြီးတော့အဲ့ဒီအတွက်ရည်မှန်းချက်ပေါ့နော်အနာဂတ်ရည်မှန်းချက်ပန်းနိုင်တာပါလဲရှင
်နာဂတ်ရည်မှန်းချက်ဆိုတာကကျွန်တော်ရဲ့တော်လိုင်းရည်မှန်းချက်ကကနဦးအစတွေကရည်မှန်းထားတဲ့ဟာပဲပေါ့နော်ဒီခုတိုင်လေဒီရည်မှန်းချက်ပဲအနာဂတ်ရည်မှန်းချက်ပဲပေါ့အဓိကကဘာလဲဆိုရင်ဒီဟိုပါဒီမိုကရေစီလူခွင့်ရေးနဲ့လူခွင့်ရေးတွေကိုအာမခံတဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတည်ထောင်ရေးပေါ့နော်ဒါအရေးကြီးတယ်အဲ့ဒီမှာမှဒီပြည်နယ်တွေဒီပြည်နယ်ပြည်ထောင်စုအဖွဲ့ဝင်ပြည်နယ်တွေအချင်းချင်းကြားမှာဒန်းလူညီများမှုရှိဖို့အတွက်ဗမာလူမျိုးစုတွေအတွက်ဗမာပြည်နယ်ဒါမှမဟုတ်လဲဗမာဖက်ဒရယ်ယူနစ်ဒီတည်ထောင်နိုင်ရေးပေါ့ဒါတွေကတော့ကျွန်တော်တို့ရဲ့အနာဂတ်ရည်မှန်းချက်တွေဖြစ်တယ်ဆိုတော့ဒီရည်မှန်းချက်တွေကိုလက်တွေ့ကောင်းတဲ့ပုံနိုင်ဖို့အတွက်ကလည်းကျွန်တော်ခုနပြောလိုပဲဗမာအများစုတွေနေတဲ့နေရာတွေကိုသွားရမယ်အဲ့ဒါလူလူထောက်ခံမှုကိုကျွန်တော်တို့ယူရမယ်အဲ့အဲ့အတွက်ကြောင့်လည်းကျွန်တော်တစင်ချင်းစီပြင်ဆင်ပါတယ
်လူထုထောက်ခံမှုအနေအထားကိုဘယ်လိုတွေးရလဲရှင်။ဘာလို့ဆိုတော့တစ်ဖက်မှာကြာတော့လေဒီစစ်ကောင်စီရဲ့တိုက်ခိုက်မှုတွေကြောင့်တို့ကချက်ပြေးတင်းရှောင်ရတယ်။တစ်ဖက်မှာလည်းဒီလိုပြန်ပြီးတော့တိုက်ခိုက်နေကြတော့အဲ့တော့ဘက်နဲ့ဘက်ကြားမှာလူထုကဟိုတစားကန်ပုံစံမျိုးပေါ့နော်။တို့ပိုးပြီးဒုက္ခရောက်နေတဲ့အတွက်ဒါမျိုးမှာပြန်ပြီးတော့တော်လှန်နေတဲ့လူတွေပေါ်မှာတို့ဘက်ကသဘောထားပေါ့နော်။အဲ့လားဘယ်လိုတွေးရလဲရှင်။
ဟိုတခါလေမှာတော့သူတို့လည်းဂျင်းနေကြတဲ့အခြေအနေတွေရှိရပါတော့။ဂျင်းနေကြတဲ့ဖြစ်ရတဲ့အခြေအနေတွေရှိတယ်။ဒုက္ခရောက်ရတဲ့အခြေအနေတွေရှိတယ်။ဒါပေမဲ့လည်းပဲကျွန်တော်တို့မိသားစုတွေဆိုလို့ရှိရင်လည်းဒါပြည်သူတွေပဲလေ။သူတို့ဆိုလည်းဂျင်းနေကြတဲ့ရောက်ရတာပဲ။ဒီတစ်ဖက်မှာတော်လန်ရေးသမားတွေရှိတယ်။တစ်ဖက်မှာစစ်တပ်ရှိတယ်။သူတို့ဘာကိုရေးမလဲပေါ့နော်။စစ်တပ်ကိုစစ်တပ်ရဲ့အုပ်ချုပ်မှုအောက်မှာဘယ်လိုမှရှင်သန်လို့မရဘူး။ဒီလုံးဝအခုဆိုရင်တစားအခွင့်အရေးကိုပိတ်တင်နေဒါတွေကလည်းချုပ်နောင်မယ်စီးပွားရေးရလူမှုရေးရအကုန်လုံးခင်းနေချုပ်ချယ်လာကြအောင်လို့အဲဟိုကျွန်တော်မိသားစုအမြင်ကနေပြောမယ်ဆိုရင်တော့သူတို့ကမကောင်းဘူးဒါအုပ်ချုပ်တာမကောင်းဘူးဆိုတော့သူတို့သိနေပြီဒါပဲအဲ့တော့အဆုံးအထိပဲဒီဒေါ်လာရေးကိုလည်းဆက်ပါသွားမှာ
ဒါကတော့မြန်မာဒီမိုကရေစီရေးရအစီအစဉ်ကိုတင်ဆက်ခဲ့တာပါရှင်ဟုတ်ကဲ့အခုတနင်္ဂနွေညချမ်း VOE မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်ရှင်အခုတော့ကျမတို့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့ထုတ်လင်းပါပါကမ္ဘာမြန်မာမီဒီယာမြင်ကွင်းစီစဉ်ကိုကြည့်ကြရအောင်ပါရှင်မြန်မာနိုင်ငံမှာတချိန်ထိုးကျဆင်းနေတဲ့စီးပွားရေးအခြေအနေဟာစစ်တပ်အုပ်ချုပ်နေသည့်ရွေ့နလန်ထူနိုင်မှာမဟုတ်ဘူးလို့စီးပွားရေးနိုင်ငံရေးကျွမ်းကျင်သူတွေကသုံးသပ်ပါတယ်2022ခုနှစ်ဖေဖော်ဝါရီလမှာဆရာနာသိမ်းပြီးကတည်းကကုံစေးနှုံးတွေစံချိန်တင်မြင့်တက်နေတဲ့အခြေအနေကိုအလူးလဲရင်ဆိုင်နေရတာပါကမ္ဘာမြန်မာမီဒီယာမြင်ကွင်းသုံးသပ်ချက်ကိုစောင့်မရှင်ပြည်သွေးနိုင်တဲ့အတူအလိမ္မာကတင်ဆက်မှာပါရှင်
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကနေလက်ရှိအချိန်မှာအခြေအနေဆိုးရွားနေတဲ့မြန်မာစီးပွားရေးဘယ်အချိန်မှနလန်ပြန်ထူနိုင်မလဲဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါဒေါ်လာဈေးရွှေဈေးဆန်ဈေးစည်းစည်းတွေအပါအဝင်အထွေထွေကုန်စည်နှုန်းတွေတဟုန်တိုးတက်နေခြင်းအလုပ်ကန်ရှားပါအလုပ်လက်မဲ့တွေများလာခြင်းအိမ်တော်စုတွေဝင်ွေရောနေလာကစီးပွားရေးပုံမကျက်တဲလာခြင်းပြည်ပရင်းနှီးမြှုပ်နှံမှုတွေနိုင်ငံခြားကုမ္ပဏီကြီးတွေပြန်လည်ထွက်ခွာနေခြင်းစီးပွားရေးပိတ်ဆို့ဒဏ်ခတ်မှုတွေပုံမပြင်းထန်လာခြင်းတဘာဝဘေးစစ်ဘေးတွေကြောင့်မလုံမကြုံဖြစ်နေခြင်းမှာအယက်သားအစိုးရလက်ထက်ကတည်းစစ်ကောင်စီလက်ထက်မှာနိုင်ငံရဲ့ GDP ကိုတိုးတက်အောင်ဆောင်ရွက်နိုင်ခဲ့တယ်လို့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောတဲ့အကြောင်းသတင်းကိုအံ့ဩစွာဖတ်ရှုရပါတယ်အယက်သားဆိုးရလက်ထက်ကတည်းစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံတွင်းမတည်ငြိမ်သည့်တိုင်စုစုပေါင်းပြည်တွင်းထုတ်ကုန် GDP တိုးတက်လာတယ်လို့စစ်ကောင်စီဥက္ကဋ္ဌကပြောတဲ့အကြောင်းအယက်သားဆိုးရလက်ထက်2019-2020ခုနှစ်တွင်မှာနိုင်ငံရဲ့ GDP ဟာအနှုန်း 5.9% ခန့်ရှိနေရာကစစ်တပ်အာဏာသိမ်းပြီးနောက်ပိုင်း 2021-2022 တွင်မှာအပေါင်း 300 ခန့်အထက်ရရှိအောင်ဆောင်ရွက်နိုင်ခဲ့တယ်လို့စစ်ကောင်စီဥက္ကဋ္ဌကဩဂုတ်လ25ရက်နေ့ကနေပြည်တော်မှာပြုလုပ်တဲ့စီးပွားရေးရာကော်မတီအစည်းအဝေးမှာပြောကြားခဲ့တာဖြစ်တယ်လို့ဩဂုတ်လ26ရက်နေ့ ARD သတင်းမှာဖော်ပြထားပါတယ်စစ်ကောင်စီဥက္ကဋ္ဌကတော့ဘယ်လိုအချက်လက်တွေပေါ်အခြေခံပြီးပြောတယ်မသိပါဘူး ARD သတင်းဌာနကတော့စစ်ကောင်စီဥက္ကဋ္ဌရဲ့ပြောကြားချက်တွေဟာကမ္ဘာစီးပွားရေးကိန်းဂဏန်းတွေကိုမျက်ခြေမပြတ်စောင့်ကြည့်ပြီးနှစ်စဉ်အစည်းအဝေးခန်းစားတွေထုတ်ပြန်နေတဲ့ကမ္ဘာပိုင်ရဲ့ကိန်းဂဏန်းတွေနဲ့တော့ကွဲလွဲနေတယ်လို့ထောက်ပြထားပါတယ
်2020ခုနှစ်မှာမြန်မာနိုင်ငံရဲ့ GDP ဟာ2019ခုနှစ်ထက်10ဘီလီယံကျော်တိုးတက်ခဲ့ပြီးတော့ 88.93% ရှိခဲ့ပါတယ်ဒါပေမဲ့2021ခုနှစ်မှာတော့ GDP ဟာ14ဘီလီယံနီးပါးလျော့ကျပြီး65.12 ဘီလီယံအထိရောက်ရှိသွားတဲ့အတွက်ရာခိုင်နှုန်းအဖြစ်18ရာခိုင်နှုန်းကျော်ကျဆင်းသွားပါတယ်2022မှာတော့ GDP ဆက်လက်ရောနေပြီးတော့ 59.36 ဘီလီယံသာရှိတာမို့2020ခုနှစ်နဲ့နှာရှင်ရင်25ရာခိုင်နှုန်းကျဆင်းသွားတာတွေ့ရတယ်လို့ကမ္ဘာ့ဘဏ်ရဲ့အချက်လက်တွေကိုကိုးကားပြီးအေယာဝတီသတင်းဌာနကဖော်ပြထားပါတယ်ဩဂတ်စ်လ29ရက်နေ့ VOA သတင်းမှာလဲဆန်စပါအယောင်ဝယ်ကန့်သက်လာမဲ့အရေးဈေးကွက်အတွင်းစိုးရိမ်ဆိုတဲ့သတင်းတစ်ပုဒ်ကိုတွေ့ရပါတယ်။အဲ့ဒီသတင်းမှာစပါဝယ်သူကြိတ်ခွဲတူလောင်တဲ့အဆင့်တိုင်းကိုစောင့်ကြည့်မှတ်တမ်းတင်ဖို့စစ်ကောင်စီလက်အောက်ခံဆန်လုပ်ငန်းရှင်တွေရဲ့ဩဂတ်စ်လ29ရက်နေ့အစည်းအဝေးမှာဆုံးဖြတ်ခဲ့ပါတယ်။ပြည်တွင်ဆန်စည်းတို့ကိုထိန်းချုပ်နိုင်ဖို့တိပစံတင်ပို့တာကိုတလခွဲလောက်ရနာထားပါမယ်။စပါတရင်နှစ်တောင်းငွေပမာဏနဲ့ဆိုရင်ကြက်ငွေနှစ်ထောင်ထပ်ပို့ပြီးတော့လောင်ထားခွင့်မရှိတော့သလိုစောင့်ကြည့်ထိန်းချုပ်မှုစနစ်နဲ့လုကင်းနေတဲ့ဆန်အယောင်းဝယ်တွေကိုစစ်ကောင်စီကအရေးယူဖို့အထီးဖြစ်လာနိုင်ခြင်းရှိတယ်လို့ဖော်ပြထားတာတွေ့ရပါတယ်။ဒီအကြောင်းတွေကိုမြန်မာနိုင်ငံဆန်စပါကုန်သည်များအသင်းဝင်ကုန်သည်တဦးက VOA ကိုအခုလိုပြောပါဗျာ။မင်
းကတို့ဒီကြီးကိုပြောတာကြားတာကတော့ဒီဒီလိုတောင်တို့ကပြတ်ပြတ်ဆုံးတဲ့ပုံစံပြီးတော့တို့အခုကျွန်တော်တို့ဆန်စပါးကရေးကြီးတဲ့ဒေတာတွေပြောတယ်။ဆန်စပါးဝယ်တဲ့လူကလည်းစနစ်ကနေဝင်တယ်။ကောင်းတဲ့ဟာဆန်ကောင်းတဲ့လူစနစ်ကနေဝင်တယ်။စက်ပတ်ကြီးစနစ်ကနေဝင်တယ်။အဲဒါစနစ်ကစနစ်ပါဝတ်တယ်လို့ပြောတယ်။ပြီးတော့ဘောတိကကဟာဒီစနစ်ကစနစ်ပါဝတ်တယ်။ဒီမှာတော့စနစ်ပါဝတ်တယ်။ဒါပြီးကြီးကြီးကတော့ဟာဒီစနစ်ပါဝတ်တယ်ဆက်ကိုပို့တယ်။အဲအဲအဲလိုက်လို့တောင်းပြရအဲ့စက်ကလည်းဒီဆောင်ဒီစိတ်ချလို့ပြုမလဲ။ဆက်ပြီးလည်းခေါင်းကိုကုံကတော့အများကြီးဆောင်ဆောင်ခွင့်မရှိတော့ပြည်မလား။ဒါကဖြုတ်ရအောင်မလား။ဒီကုံတယ်ကတော့
ဘယ်အချိန်ပြေးရမလဲဆိုတဲ့စိတ်နဲ့ကောက်ဆိုင်နေရတဲ့ဆိုတဲ့ရုပ်တံသတင်းတစ်ပုဒ်ကိုလည်းဩဂုတ်လ29ရက်နေ့က ARD သတင်းမှကြည့်ရပါတယ်။စကိုင်းတိုင်းခင်ဦးမြို့နယ်တဲကိုစစ်ကောင်စီတပ်တွေစစ်ကြောင်းထိုးနေတာကြောင့်စပားဆိုင်ပြိုးချိန်ဖြစ်ပေမဲ့ကောက်ဆိုင်သူပြိုးနှုတ်သူတွေနဲ့လဲထွန်သူတွေထွက်ပြေးနေရတဲ့အကြောင်းသတင်းဖြစ်ပါတယ်။နေမည်မတည်ငြိမ်မအေးချမ်းတဲ့အတွက်စပားဆိုင်ပြိုးရေးကိုအားဆိုင်မလုပ်နိုင်တာကိုပေါ်လွင်စေတဲ့သတင်းပါအပြည့်ဝမဆိုင်ပြိုးနိုင်ရင်နောက်ဆက်တွဲအနေနဲ့စပားအထွက်လည်းရော့လာနိုင်ပါတယ်ဆန်စပားဟာမြန်မာနိုင်ငံရဲ့အဓိကစားသုံးကုန်ဖြစ်သလိုအဓိကပို့ကုန်တစ်ခုလည်းဖြစ်ပါတယ်အလုပ်ကန်ရှားပါအလုပ်လက်မဲ့တွေများလာပြီးအိမ်တော်စုတွေဝင်ငွေကျဆင်းနေချိန်မှာ အဓိကစားသုံးကိုဖြစ်တဲ့စံစည်းနှုန်းကြီးမြင့်လာခြင်းဟာအခြေခံလူဒန်းစားကိုဘူးလေးရာဖယုံဆင့်ဆိုးသလိုဖြစ်လာနိုင်ပါတယ်အဓိကနိုင်ငံခြားပို့ကုန်ဖြစ်တဲ့ဆန်ကိုပြည်တွင်းဖူလုံရေးအတွက်ပြည်ပတင်ပို့မှုရပ်ဆိုင်ထားမယ်ဆိုရင်နိုင်ငံခြားဝင်ငွေလျော့နေလာပါမယ်နိုင်ငံခြားဝင်ငွေမရှိရင်သွင်းကုန်တင်သွင်းဖို့လည်းအခက်အခဲဖြစ်လာမှာပါမြန်မာစီးပွားရေးကမုံလုံးစက်ကူကအခြေအနေမျိုးလို့ဆိုရမှာပါ
ဒါကြောင့်လဲအယ်ဂျာဇီရာသတင်းဌာနကစစ်တကအာနာသိမ့်ပြီးနောက်ပိုင်းမြမစီးပွားရေးဟာရိုလာကိုစတာစီးနေရတယ်လို့ပဲလို့ခေါင်းစဉ်ပေးပြီး2023ခုနှစ်ဖေဖော်ဝါရီလ၂ရက်နေ့မှာစောင်းပါတပုတ်ရေးသားခဲ့တာဖြစ်ပါတယ်။ပဋိပက္ခတွေပြင်းပြင်းထန်ထန်ဖြစ်နေပါတယ်။ဥပဒေတွေစီးမြင်စည်းကမ်းတွေကရုတ်တရက်ပြောင်းလဲနေပါတယ်။ပွေလင်းမြေသားမှုကလည်းမရှိလေတော့စီးပွားရေးလောက်ရတာအခက်ခဲတွေကဒူးနဲ့ဒေးမို့ရိုလာကိုစတာစီးနေရတယ်လို့ပဲလို့ဥပမာပေးရေးသားထားတာဖြစ်ပါတယ်။အဲဒီဆောင်းပါးရဲ့အဆုံးသတ်မှာအောင်သက်ဆိုတဲ့အောင်မြင်တဲ့လုပ်ငန်းရှင်တဦးကအခုလက်ရှိမြန်မာနိုင်ငံဟာကျွန်တော်ဘဝမှာကြုံမှုသမျှအဆိုးဆုံးအခြေအနေမှာရောက်နေပါတယ်။စီးပွားရေးပြိုလဲပျက်စီးလူ့အဖွဲ့အစည်းလည်းပြိုကွဲအရာအားလုံးပြိုပြတ်သွားခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့တိုင်းပြည်ရဲ့အနာဂတ်ကိုယုံကြည်တယ်လို့ပြောရင်မင်းအံ့ဩသွားမှာလား။ဘာကြောင့်လဲဆိုတော့အရှုံးမပေးဘဲယုံကန်ကြဖို့ငါတို့စိတ်ပိုင်းဖြတ်ထားလို့ပဲလို့ပြောဆိုကြောင်းနဲ့အဆုံးသတ်ထားပါတယ်
။ဘာကြောင့်အခုလိုဒေါ်လာဈေးရွှေဈေးဆန်ဈေးတွေအပါအဝင်ကုန်ဈေးနှုန်းတွေဇက်တိုက်တက်နေရတာလဲ။လက်တလောအကြောင်းရင်း၃ချက်ရှိတယ်လို့ကယ်လီဖိုးနီးယားပြည်နယ်တက္ကသိုလ်ဘောဂပိတာပမောက္ခဒေါက်တာမင်းမင်းတော်က ARD သတင်းဌာနနဲ့တွေ့ဆုံကမှပြောပါတယ်။အဲ့ဒီ၃ချက်ကတော့အမေရိကန်ပြည်ထောင်စုကစစ်ကောင်စီရဲ့နိုင်ငံခြားကုန်သွယ်မှုဘဏ် MFDB နဲ့ယင်းနီမြုံနာမှုနဲ့ကုသရန်ဝယ်ရေးဘဏ် MICB တွေကိုအေးအေးယူပိတ်ဆို့တန်းခတ်တာစစ်ကောင်စီဘိုးဘဏ်က2000တန်ငွေစက်ကူတွေရိုက်နှိပ်ထုတ်ဝေတာနဲ့စင်ကာပူ UOB ဘဏ်ကမြန်မာနိုင်ငံနဲ့သက်ဆိုင်တဲ့ဝန်ဆောင်မှုတွေရပ်ဆိုင်းလိုက်တာကြောင့်လို့ဆိုပါတယ်ဒေါက်တာမင်းမင်းတော်ကတိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့ဆိုရင်တည်ငြိမ်မှုရှိဖို့လိုအပ်ပါတယ်စစ်တပ်အုပ်ချုပ်နေတဲ့ရွေးတော့တည်ငြိမ်မှုရှိမှာမဟုတ်တဲ့အတွက်တိုင်းပြည်အတွက်ကတော့အခြေအနေမကောင်းဘူးလို့ဆိုပါတယ်ဒီလိုအခြေအနေမျိုးမှာအရသာစုရလက်ထက်ကတည်းစစ်ကောင်စီလက်ထက်မှာ GDP ပိုပြီးတိုးတက်လာတယ်ဆိုတာဖြစ်နိုင်ပါမလားကမ္ဘာပံနိုင်ငံတကာငွေကြေးရမုံငွေအဖွဲ့ရဲ့ကိန်းဂဏန်းအချက်လက်တွေနဲ့စီးပွားရေးပညာရှင်တွေရဲ့သုံးသပ်ချက်တွေဟာမြန်မာစီးပွားရေးတိုးတက်နေသလားဆုတ်ယုတ်ကျဆင်းနေသလားဆိုတာပေါ်လွင်နေပါတယ်လက်ရှိဆိုးရွားနေတဲ့မြန်မာစီးပွားရေးဘယ်လိုအခြေအနေမှာပြန်လည်ကောင်းမွန်လာမလဲဩစတြေးလျနိုင်ငံမက်ခွာရီတက္ကသိုလ်ကစီးပွားရေးပမောက္ခချောင်းတနေကစစ်တပ်အုပ်ချုပ်မှုအဆုံးသတ်မှတ်တာမြမစီးပွားရေးပြန်လည်နလန်ထူးမယ်လို့အမေရိကန်ပြည်ထောင်စုငြိမ်းချမ်းရေးအင်စတီကျူ USIP ကိုမှတ်ချက်ပြီးပြောကြားခဲ့ကြောင်းပါခင်ဗျာ
ဒါကတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုစောင်းမရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်ခဲ့တာပါရှင်။ဒီအစီအစဉ်မတိုင်ခင်ကျမတို့ရဲ့ဒီစပိုင်းဆိုင်ရာအတန်ပိုင်းဆိုင်ရာမှာခြုံရင်းမှုရှိခဲ့တဲ့အတွက်ညွညွတောင်းပန်ပါတယ်ရှင်။အခုဆက်လက်ပြီးတော့ ISP မြန်မာရဲ့မြင်ကွင်းကျန်မှတ်စုအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါ။ကမ္ဘာလုံးဆိုင်ရာလုံခြုံရေးအစီအမံ Global Security Initiative GSI ကိုမြန်မာအပါအဝင်မဲခေါင်နိုင်ငံတွေမှာအကောင့်ထည့်ဖော်ဖို့တရုတ်နိုင်ငံကလှုံ့ဆော်လာပါတယ်။ ISP မြန်မာရဲ့ဒီတစ်ပတ်အစီအစဉ်မှာအချက်လက်အခြေပြုပြီးတော့ပိုင်းခြားဖော်ပြထားပါတယ်ရှင်။
ဘာလုံးဆိုင်ရာလုံခြုံရေးအစီအမံ GSI ကိုမြန်မာအပါအဝင်မဲခေါင်နိုင်ငံတွေမှာအကောင့်ထည့်ဖော်ဖို့တရုတ်နိုင်ငံကလှုံ့ဆော်လာပါတယ်။ GSI ကိုလမ်းချမ်းမဲခေါင်ပူးပေါင်းဆောင်ရွက်ရေးအစီအမံ LMC နဲ့ပေါင်းစပ်ပြီးအကောင့်ထည့်ဖော်ဖို့လှုံ့ဆော်နေတာပါ။စစ်ကောင်စီအပါအဝင်ထိုင်း၊လာအိုနဲ့ကမ္ဘောဒီးယားနိုင်ငံတို့ကလည်းဒီအစီအမံကိုထောက်ခံကြောင်းပြောထားပါတယ်။မြန်မာနိုင်ငံရဲ့ပဋိပက္ခအာဆီယံမညွညွတ်မှုနဲ့တရုတ်ဩဇာကြီးထွားလာမှုတို့အကြား GSI ဟာဒေသတွင်းလုံခြုံရေးအခြေအနေပေါ်တက်ရောက်မှုတွေရှိလာနိုင်ပါတယ်။ GSI အစိုးပြုပြီးနောက်လုံခြုံရေးကဏ္ဍမှာမြန်မာတရုတ်နှစ်နိုင်ငံအကြားနှစ်နိုင်ငံဆက်ဆံရေးအရာဒါမှကနိုင်ငံလုံးရန်နေရာတွေကနေတဆင့်လဲပူးပေါင်းဆောင်ရွက်နေပါတယ်။စစ်ကောင်စီလုံခြုံရေးတပ်ဖွဲ့တွေကိုတရုတ်နိုင်ငံကတင်နှံပေးတာတွေရှိခဲ့ပါတယ်။အထူးသဖြင့်နိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေတိုက်ဖြတ်ဖို့ဖြစ်ပါတယ်။ဒီအတွက်တရုတ်မြန်မာထိုင်းလာအိုလေးနိုင်ငံပူးပေါင်းဆက်ဆံရေးကိုလည်းစတင်ခဲ့ပါတယ်။ တရုတ်အာဆီယံဥပဒေရေးရာသုတေသနဆန္ဒနဲ့စစ်ကောင်စီဥပဒေရေးရာဝန်ကြီးဌာနတို့အကြားနားလည်မှုစာကြံလွှာတစ်ခုလည်းဇူလိုင်လမှလက်မှတ်ရေးထိုးခဲ့ပါတယ်။ဒါကြောင့်တရုတ်နိုင်ငံရဲ့ဥပဒေရေးရာစံနှုန်းတွေမြန်မာနိုင်ငံကိုကူးလူလာမလားဆိုတာစောင့်ကြည့်ရမှာပါ။ GSI အရာ LMC မူပေါင်းအောက်မှာတမယိုးကြမဟုတ်တဲ့လုံခြုံရေးကိစ္စတွေကိုတိုးမြင့်ဆောင်ရွက်ဖို့တရုတ်နိုင်ငံကရည်ရွယ်ထားပါတယ်။မြန်မာနိုင်ငံအပါအဝင်မဲခေါင်ဒေသတွေမှာ GSI ရှေ့ပြေးဆုံးတစ်ခုအကောင့်ထဲပေါ်မှာပါ။မူရစ်တိုက်ဖြတ်ရေးနဲ့နိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေတိုက်ဖြတ်ဖို့စစ်ကောင်စီပြည်ထောင်ရေးဝန်ကြီးနဲ့တရုတ်တမတ်တို့မေလာထဲမှာဆွေးနွေးခဲ့ကြပါတယ်။ဒါ့အပြင်လာမယ့်9နှစ်အတွင်းတရားဥပဒေစိုးမိုးရေးသင်တန်းပေါင်း 9,000 ခန့်ပေးဖို့ရှိနေပါတယ်။တရုတ်နိုင်ငံကပို့ချမဲ့ဒီသင်တန်းတွေမှာမြန်မာအပါအဝင်မဲခေါင်နိုင်ငံတွေပါဝင်ရမှာပါ။တစ်ဖက်မှာလည်းနိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေကိုတိုက်ဖြတ်ဖို့အတွက်အထူးလှုပ်ရှားမှုအထွေထွေညှိနှိုင်းရေးစင်တာတစ်ခုကိုထိုင်းနိုင်ငံချင်းမိုင်မြို့မှာတည်ထောင်ဖို့ရှိပါတယ်။ဒါကြောင့်မဲခေါင်ဒေသတွေနိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေနှိမ်နှင်းရေးကပိုပြီးရှေ့ရောက်လာနိုင်ပါတယ်။ GSI ကြောင့်တရုတ်နဲ့အမေရိကန်နိုင်ငံအကြားတင်းမာမှုတိုးလာပြီးဒေသတွင်းဖိအားများလာမှာကိုအာဆီယံနိုင်ငံတွေကစိုးရိမ်နေကြပါတယ်။အာဆီယံနိုင်ငံတွေကြားမှာလည်း GSI ဘောသဘောထားကွဲပြားမှုတွေရှိနေပါတယ်။အရှိတောင်အာရှကုန်းတွင်းနိုင်ငံတွေကတော့ GSI ကိုထောက်ခံထားကြပါတယ်။ပင်လယ်ရေကြောင်းနိုင်ငံတွေကတော့ GSI ကိုသတိနဲ့ချဉ်ကပ်ကြပါတယ်။ GSI ကြောင့်တောင်တရုတ်ပင်လယ်အရေးနဲ့မြန်မာအရေးချဉ်ကပ်မှုတွေမှာအာဆီယံကိုအပိုင်ပိုင်းဖြစ်မသွားဖို့သတိပြုရမှာပါ။ဒါအပြင် GSI ဟာအာဏာကန့်ဆွဲထားတဲ့အစိုးရတွေရဲ့အကျိုးစီးပွားအတွက်တာမကပဲလူသားတရက်လုံးရဲ့လုံခြုံရေးကိုပါရှေးရှုဖို့အရေးကြီးပါတယ
်။ဒါကတော့ ISP မြန်မာမြင်ကွင်းကျယ်မှတ်စုအစီအစဉ်ပါရှင်။အခုတော့မအေးတန်နာကျော်တင်ဆက်နေတဲ့မြန်မာပြည်ကပေးစာအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါ။
ကဲရှင်ပြောမင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှိမြတ်ရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တို့တွေနဲ့စာချင်ပါတယ်မမဆိုရတော့ရှင်ကနေ့စဉ်တိုင်းလှွင့်ပေးနေတဲ့အဖွဲ့သားတွေအားလုံးအထူးကျေးဇူးတင်ပါတယ်ရှင်နဲ့ဟုတ်ကဲ့ရှင်နေ့စဉ်တိုင်းအားပေးနေတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်နော်ဦးဆိုင်ကမ်ထွန်းဆိုရတော့ရှင်ကတော့မင်္ဂလာညချမ်းပါပြီအားပေးနာတော်ရဆင်ပြီးတော့မှပဲအိတ်မယ်ဗျာတဲ့ညီကိုမောင်နှမတွေလည်းအိတ်မယ်လှလှလေးတွေမက်ကြပါစေနော်မဲသနာကျော်စတိုင်လေးနဲ့ဟဲဟဲတဲ့ဟုတ်ကဲ့ပါစက်တင်ဘာ1ရက်နေ့တောက်ကြညာချန်ရေဒီယိုရုပ်သံထုတ်လွှင့်တဲ့ Facebook Post အောက်မှာလာပြောတော့တာဖြစ်ပါလေ။ကျမလည်းအိမ်မက်လာလာမက်ပါစေလို့ဆုတောင်းပေးခြင်းမိမဲ့အစုမတောင်းရဲပါဘူး။ကျမလိုမျိုးမိုင်းထောင်ကြီးအဝေးတနေရာနေတော့မှအိမ်မက်တွေစိုးလွန်းလို့ပါ။ဒါမဲ့မြန်မာပြည်ကြီးကချစ်တဲ့သောရရှင်နဲ့တညာတာကိုအေးအေးချမ်းချမ်းနဲ့အိတ်ဆက်နိုင်ကြပါစေလို့လိုက်လိုက်လဲလဲဆုတောင်းမိပါရစေ။နောက်သောရရှင်တယောက်ကတော့ဦးဝင်းကြီးပါ။သူကမင်္ဂလာပါ။ VOE မှာသတင်းကြေညာတဲ့အတန်လွန်စွာတိုးတက်နေသောကြောင့်ပြုပြင်ပြင်ဆင်ပေးပါရဲ့မြစ်တိုင်ရက်ခံပါလေ။နာကြာအာယုံကောင်းမွန်သည်သူဖြစ်ပါလေ။ကျေးဇူးပါ။ VOE ဝိုင်းတော်သားများအားလုံးမင်္ဂလာပါခင်ဗျာတဲ့။ဟုတ်ကဲ့မင်္ဂလာပါဦးဝင်းကြီး။အတန်ထုတ်လွှင့်ပေးတာကတော့လေကျမတို့စီမံရှိတဲ့နဲ့အတန်အတိုးကျယ်ချိန်ပြီးတော့ထုတ်လွှင့်ပေးတာဖြစ်ပါလေ။ကျမမြန်မာပြည်ရောက်တဲ့အခါထိုင်းကိုရောက်တဲ့အခါဒီလိုတွေမှလည်းနားဆင်တာတော့အတန်ပုံမှန်ပဲကြားရပါလေ။ဒါမဲ့လေဦးဝင်းကြီးပြောတာလည်းမှန်ပါတယ် VOE ကအတန်တိုးတိုးနေတယ်ဆိုပြီးပြောလာကြတယ်တခြားသူတွေလည်းရှိပါတယ်ရှင်ဘာကြောင့်လဲလို့ဒါကျမအရာကိုစဉ်းစားလို့မရတာအခုထိပါပဲပြီးတော့ဒီလိုဖြစ်တာကလည်းလက်ကင်ဖုန်းနဲ့နားဆင်ပဲဖြစ်တာပါရေဒီယိုကနေပြီးတော့ဓာတ်ရိုက်ဖမ်းယူရင်မဖြစ်ပါဘူးဒါကြောင့်မလို့တယ်လီဖုန်းကနေအဲ့ဒီ Facebook ကတက်ဆိုင်တဲ့အတန်အတိုးကျယ်လေးပြန်ပြီးတော့စစ်ကြည့်စီချင်ပါတယ်ရှင်ဘာလို့လဲဆိုကျမကပြောသလိုပဲတခြားသူတွေမေးတော့လေဟိုကျမအသိရဒီကျမတို့ဝိုင်းတော်သားတွေရောသူတို့ကလည်းတိုးတဲ့လူကိုကျမမကြုံရပါဘူး
ဒါမဲ့လည်းအတန်တိုးတယ်ဆိုပြီးတော့စာရေးလာကြတာလည်းမကြခဏရရှိပါရဲ့ဒါကြောင့်မလို့ကျွန်မကပြောသလို Facebook နဲ့သက်ဆိုင်တဲ့အတန်တိုးချက်ကိုတစ်ချက်ပြန်စစ်ကြည့်ပါနော်နောက်ပြီးတော့တစ်ချက်လေးပြန်ပြောပါအောင်ရှင်အခုလိုမျိုးအခက်အခဲကြုံရတာကလည်းကျွန်တော်တို့ဒီဘက်ကနေသိချင်ဖြေရှင်းမပေးနိုင်တော့စိတ်မကောင်းပါဘူးနော်တစ်ချက်စူးစမ်းကြည့်ပါအောင်အဆင်ပြေပြပါလိမ့်မယ်ဒါမှမဟုတ်လည်း YouTube ကနေပြီးတော့တစ်ချက်နားထောင်ကြည့်ပါအောင်လို့အကြံပြုချင်ပါတယ်စာရေးပြီးတော့အခုလိုမျိုးအသိပေးလာတဲ့အတွက်ကျေးဇူးတင်ပါတယ်ပြည်ကထုတ်လွှင့်ပေးတဲ့အစီအစဉ်တစ်ခုရဲ့အကြောင်းအရာနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်ကတော့မြန်မာနိုင်ငံကလူမျိုးကြီးဝါဒနဲ့ပတ်သက်ပြီးတော့ရေးလာပါတယ
်ဒီနိုင်ငံကိုစစ်တပ်ကချုပ်ခိုက်နေတာကအဓိကလူမျိုးကြီးဝါဒတခုပေါ်ဆောင်ပြီးတွေးခွဲနေတာပါနိုင်ငံသားချင်းချင်းကြမှာတင်းမြတ်မှုရှိနေရင်မတင်းမြတ်အောင်စီးလုံးညီညွတ်မှုရှိနေရင်ပြိုကွဲအောင်လူမျိုးချင်းချင်းတိုင်းသားချင်းချင်းဘာသာရေးအကြောင်းပြသွေးခွဲနေတာပါ။တာမန်သွေးခွဲလို့မရရင်ဥပဒေအကြောင်းပြဥပဒေရှိတယ်ဆိုပြီးချုပ်ခိုက်နာပါပဲ။လူဝင်မှုကြီးကြပ်ရေးပိုင်းထောက်ပြရမယ်ဆိုရင်ဗျာမောင်မနဲ့ဥတော်စာချုပ်တွေမှာလူလျောက်ဖြစ်ပေးထားတဲ့ဟုတ်တယ်လို့နဲ့နိုင်ငံအတွင်းတိုင်းသားချင်းချင်းဗမာလူမျိုးကြီးဝါဒကိုအညွန်ကိန်းပြထားတာပဲလေ။တိုင်းရင်းသားတွေမှာလည်းနာမည်ရှိသူနံစားနေသူရှိထားတာပါဥပဒေရေးထားတာကပြည်တွင်းတိုင်းရင်းသားပေါင်းစုံလူမျိုးပေါင်းစုံမိတင်းနေထိုင်တဲ့နိုင်ငံမှာအားလုံးတွေအဆင်ပြေအောင်ရေးဆွဲလို့ရပါရင်နဲ့မရေးဘူးလေနောက်တစ်ခုပြောရင်လည်းဗျာတက်ကြိမ်ဖုံးတွေပြည်တွင်းဖုံးအသုံးပြုနေတာလူမျိုးပေါင်းစုံဖြစ်တာသိသိကြီးနေဗျာအရင်မှပုံတင်ထားပြီးတော့စင်ကတ်ကိုချဲ့လဲမားနေတဲ့ဘာလဲလို့ပြန်ကြည့်လိုက်တော့ကိုယ့်နာမည်ရှိမှမောင်မမထည့်ထားလို့တဲ့လူမျိုးကြီးဝါဒဘလောက်များသုံးထားသလဲဆိုရင်ကိုယ့်နာမည်ကိုအမှန်တိုင်းရေးခွင့်မရှိတာကလူမျိုးကြီးဝါဒဆိုတာပြောရင်ညီကုန်းချုပ်ပါလေခင်ဗျလူခွေရင်းနဲ့ခက်ပြိုင်ကဘာမှာဒီအကြောင်းအရာတွေကိုပါဝင်မေးမြန်းပေးပါလို့တောင်းဆိုပါရစေ
ဟုတ်ကဲ့ပါဒီသောရရှင်ကဥတ္တမောင်တန်အစီအစဉ်မှာဆွေးနွေးပေးပါဆိုလို့ဥတ္တမောင်တန်ဆက်အာနာရှင်နဲ့ကျင့်သုံးခဲ့တဲ့မြန်မာလူမျိုးကြီးဝါဒဆိုပြီးတော့ပြီးခဲ့တဲ့သတင်းပတ်အတွင်းကပဲအပိုင်း1နဲ့အပိုင်း2ခွဲခြားပြီးတော့လွှင့်ပေးသွားပါတယ်နော်ဒီ season ကိုပြန်ပြီးတော့နားထောင်ခြင်းနဲ့ဆိုတော့ကျမတို့ရဲ့ဒီ internet ပင်မ website လိပ်စာဖြစ်တဲ့ bambis.voanews.com မှာပြန်ပြီးတော့နားဆင်ကြည့်ရှုနိုင်ပါလိမ့်ရှင်။ဒါမှမဟုတ်လည်းကျမတို့ရဲ့ဒီ Facebook စာမျက်နှာ Facebook ကတော့ဒီ post အဟောင်းတွေတင်ပြီးသွားရင်အဟောင်းတွေကပြန်ရှာရနည်းနည်းလေးခက်တတ်ပါတယ်။အဲ့မှာလည်းတင်တော့တင်ထားပေးပါတယ်။ဒါမှမဟုတ်လည်း YouTube စာမျက်နှာမှာလည်းတွားပြီးတော့ကြည့်ရှုနိုင်ပါတယ်။ကျမတို့ဒီအစီအစဉ်တွေကိုဒီပထမအပိုင်း1ကိုတော့ကျမတို့ August 13ရက်နေ့ဒုတိယအပိုင်းကိုတော့ August 19ရက်နေ့တုန်းကလွှင့်ပေးသွားတာဖြစ်ပါတယ်ရှင်။ပြန်ပြီးရှာပြီးနားထောင်ကြည့်ပါနော်။အခုလိုမျိုးစာရေးပြီးအကြံပြုလာတဲ့အတွက်ကျေးဇူးတင်ပါတယ်။ကိုဆက်ပြီးတော့တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးစင်ပါတယ်မြန်မာနိုင်ငံဒေတာအနှံကတွေ့ကြုံနေရတဲ့အခြေအနေတွေရင်ဖွင့်စာတွေကိုအသိပေးလာတဲ့စာရီတွေမှာဆိုရင်ကမ်ပိုင်းတီနေဆက်ကနေဆက်ကမြန်မာတရုတ်နေဆက်သွာလာခွင့်လက်မှတ်လုပ်ပေးနေတဲ့အခြေအနေမှန်ကိုသိရအောင်လို့ပါလို့ရေးလာတဲ့တော်ရရှင်က
ကချင်ပြည်နယ်မြစ်ချနာ KI ဝိုင်းမော်မြို့နယ်ကမ်ပိုင်းတီမြို့မြန်မာတရုတ်နေဆက်ကိတ်ကနေမြန်မာတရုတ်နေဆက်ဖြတ်တန်းသွာလာခွင့်လက်မှတ်စာအုပ်အနီတွေကိုလေးလပိုင်းစကူရနေ့ကနေစတင်ထုတ်ပေးခဲ့တာမှာလူ 9,000 လောက်စာအုပ်အနီနဲ့တရုတ်နိုင်ငံကိုသွားလို့ရခဲ့ပါတယ်9လပိုင်း10ရက်ကျော်တော့စာအုပ်အနီပေးတာတွေရက်သွားပြီးနောက်တစ်ပတ်ကျတော့သူတို့ကစာအုပ်တုပ်ကိုတသိန်းခွဲနောက်6လပိုင်းလဲကူရောတအုပ်ကို9သိန်းအထိဈေးတက်ပြီးပွဲစားတွေနဲ့လုပ်နေရတယ်ကမ်ပိုင်တီမျိုးကိုလာကြတယ်ဆိုတာကလည်းနိုင်ငံအနှံ့ကလာကြတာပါတရုတ်မှာအလုပ်သွားလုပ်ဖို့အလုပ်ချိတ်ပေးတဲ့ပွဲစားတွေကိုလည်း9သိန်းကနေ15သိန်းပေးရတာပါအခုတော့စောက်တွေလုတ်ပေးတာရက်နေပြီးလဝကကိုမေးတော့နောက်ရမယ်ပဲပြောတာအခုဇွန်လအထိမထူပါဘူးတရားဝင်လမ်းကြောင်းကလုတ်လို့မရတာပါအခုကတရုတ်မှာအလုတ်သွားလို့မယ်ဆိုပြီးလာတဲ့သူတွေဒီမြို့မှာတောင်တင်းနေပါပြီတဲတဲ့စိတ်တ9000အဲစင်းကြီး1000စားတော့စိတ်ထမင်းတနက် 9000 ဆိုတော့ဒီမှာတလားလောက်စောင့်နေရပြီဆိုအိမ်ပြန်ဖို့လဲငွေကြေးအစင်မပြေကြတော့ပဲဒုက္ခတွေရောက်နေကြရပါတယ်စာအုပ်ရဖို့ငါးသိန်းပေးလောက်ရတဲ့သူတွေကိုလည်းမြန်မာတရုတ်ချစ်ကြည်ရေးဥမင်လှိုင်ကောင်းထိတ်မှရှိတဲ့စစ်တပ်ရဲလူကုံတားထွေအုပ်မိသက်စတဲ့ဌာနဆိုင်ရာဝန်ထမ်းတွေကလူတယောက်ကျပ်1000ခောက်ခံနေပါတယ်အခုလို VOE ကတစင်ပြောရတာကလည်းစာအုပ်အနီမလုတ်ပေးဘူးဆိုရင်လည်းလုံးဝလုတ်မပေးပါနဲ့လုတ်ပေးမယ်ဆိုရင်လည်းအရင်ကလိုတရားဝင်လုတ်ပေးပါလို့ပန်ကြားခြင်းလို့ပါဗျာ
တရားဝင်လုံးဝပေးပေးမယ်လေတရားမဝင်လမ်းကြောင်းကနေစာအုပ်တွေလုတ်ပေးပြီးတော့ ပတ်စံတောင်းဖို့အခြေအနေဖန်တီးထားပါတယ်လို့ဒီသောရရှင်ရေးလာတာပါကဲသက်ဆိုင်ရာပုဂ္ဂိုလ်တွေဒီတစ်ချက်လောက်တော့အခြေအနေကိုစမ်းစစ်သင့်နေပါပြီနော်သောရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှလည်းရက်ချင်ပါတယ်ရှင်သောရရှင်တွေအားလုံးပုံမကောင်းမှုအစဉ်ပြေတဲ့နေ့ရက်တွေအမြန်ဆုံးပိုင်ဆိုင်နိုင်ပါစေလို့တောင်းဆုပြုမိပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ၏ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bambi's news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ပြည်မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်။ဒါကတော့မြမပီကပေးစာအစီအစဉ်ကိုမဲတနာကျော်အပတ်စဉ်တင်ဆက်နေတာပါ။ဒီအစီအစဉ်မှာကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုဝေဖန်အကြံပေးကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်။အခုတော့ကဘာတလွားထူးခြားတဲ့သတင်းတွေကိုပြောပြမှာပါ။ဒူဘိုင်းကတောက်ရေတန့်မျိုးစုံကိုမီးစမ်းနိုင်တဲ့ရေတန့်ဘားဆိုင်နယူးယောက်မြို့ကထင်ရှားတဲ့ Times Square ယဉ်ပြင်မှာတော့နိုင်ငံပိုင်းလို့ဒီအောက်ခံဘောင်းမီနဲ့ဂီတာတီးဖျော်ပြတဲ့နွားချောင်းသားစတိုင်ကောင်းပွိုင်းဒီလိုထူးခြားတဲ့သတင်းအစီအစဉ်ကိုဒီတစ်ပတ်တော့ကိုညံဝင်းအောင်နဲ့မတ်အီတင်စင်တို့ကပြောပြမှာပါ။
အရစောဘောင်းများပြည်တော်စု UAE ဒူဘိုင်းမြို့မှာတောက်ရေတန့်မျိုးစုံကိုမြေးစမ်းနိုင်တဲ့ရေတန့်ဘားဆိုင်တစ်ခုကိုဖွင့်ထားပါတယ်။ရေတန့်စင်တစ်ခုကိုဖြတ်တန်းတဲ့ရေတွေကို mineral တက်တူတက်တွေထိုးသွင်းထားတဲ့ရေတန့်အမျိုးပေါင်းအခု30ရဲ့မတူညီတဲ့အရသာတွေကိုမြည်ကြည့်လို့ရအောင် Aqua Water Bar ဆိုင်ကိုဖွင့်ထားတာဖြစ်ပါတယ်။ကမ္ဘာပထမအဆုံးဇိမ်ခံရေတန့်ဘားဆိုင်ဖြစ်ပြီးကိုကြိုက်နှစ်သက်ရာတက်တူဓာတ်သွင်းရေတန့်ကိုဖန်တီးနိုင်ကြောင်းAqua Water ရဲ့ညွှန်ကြားရေးမှူးရိုရာဂျာဘာရီကပြောပါတယ်ရေတန့်စနစ်တစ်ခုတည်းကနေအမျိုးအစားစုံရေတန့်တွေကိုထုတ်နိုင်တဲ့အတွက်ကိုယ်ရေဘူးနဲ့ကိုလာဖြည့်လို့ရတာကြောင့်တစ်ခါသုံးပလတ်စတစ်ရေတန့်ဘူးတွေတုံးတာကိုရှော့ချခြင်းအဖြစ်သဘာဝပတ်ဝန်းကျင်ထိခိုက်မှုကိုလည်းရှော့ချနိုင်ကြောင်းသူကပြောပါတယ်တတုဒအနည်းဆုံးပါတဲ့တရားထိုင်ရေတန့်မက်ဂနီဆီယမ်ကယ်လ်ဆီယမ်နဲ့ဆာဖိုက်ပါဝင်မှုများတဲ့ပြစီရေတန့်စသဖြင့်အမျိုးအစားစုံရှိပါတယ်ခင်ဗ
ျ။ဒီနိုင်ငံလန်ဒန်မြို့တော်ကမီလနီယံတံတားပေါ်မှာပတိဆရာဘန်မူဆန်ကတံတားခြေနှင်းဘက်မှာကတ်နေတဲ့သူများတွေဝါပြီးတော့ထွေးထားတဲ့ချူးဝင်ကပီကေအဟောင်းတွေပေါ်မှာဆေးလိုက်ခြေနေပါတယ်။နေ့တိုင်းလူတွေလှုပ်ရှားသွားလာနေတဲ့အချိန်ကိုယ့်ရဲ့ခြေပေါ်ကအောက်ကပီကေအဟောင်းတွေကိုငုံမကြည့်ပြကြပေမဲ့လေတကယ်ကြည့်ရသူအတွက်တော့အင်မတန်သေးငယ်တဲ့ပကြီးကိုတွေ့ရမှာဖြစ်တယ်ဆိုပြီးအသက်60အရွယ်ပကြီးဆရာဘန်ဝီလ်ဆန်ကပြောပါလိမ့်။ဝါပြီးတော့ထွေးထားတဲ့ပီကေတွေဆိုတော့တစ်ခုနဲ့တစ်ခုပုံစံမတူတာအသေးစားပါ။ဒါပြင်လူတွေအများကြီးနင်းထားတော့လေတော်တော်ပြားနေပါပြီ။ဒီလိုဆွန့်ဖြစ်ထားတဲ့အမိုက်အပိုင်းအစလေးကိုလှပတဲ့အရာဖြစ်အောင်ဖန်တီးပေးနေတာဖြစ်ပါလိမ့်။ပုံမှန်ဆိုရင်အများပြည်သူသုံးနေရာမှာခွင့်ပြုချက်မရဘဲနဲ့ဆေးချိန်ရင်အဖယ်ခံရလေရှိပေမဲ့လန်ဒန်မြို့တော်ကမီလနီယံတံတားပေါ်ကသူ့ရဲ့ PK အဟောင်းဗီဂျီတိတိလေးတွေယာနေချီကတော့အခုချိန်ထိကတ်တွယ်နေကြစေဖြစ်ပါလိမ့်ရှင
်မေရီကန်ပြည်တော်စုနယူးယောက်မြို့ရဲ့ထင်ရှားတဲ့ Times Square ယဉ်မြင်မှာအောက်ခံဘောင်းမီတေးသေးလေးပဲဝတ်ထားပြီးကောက်ဝံအုတ်ထုံနဲ့ဘုပ္ပနတ်ရှေဝတ်ပြီးဖြောပြနေပါတယ်သူ့ရဲ့တကယ့်နာမည်အရင်ကတော့ Robert Buck ဖြစ်ပြီး The Nicket Convoy ကိုလုံးဒီဖြောပြသူအဖြစ်လူသိများကြပါတယ်လမ်းသွားလမ်းလာတွေကိုမျက်စပြည့် Guitar TV ဖြောပြပေးနေတာအခုဆိုရင်25နှစ်ရှိသွားပြီဖြစ်ပါတယ်အခုလဲ Times Square ယဉ်မြင်မှာ Nicket Convoy အဖြစ်ဖြောပြနေတာ25နှစ်ပြည့်အထိမ့်မှအနေနဲ့Liberty ရုပ်ထုရဲ့မီးရှူးတိုင်ပုံတူ နှစ်ထပ်တိုက်ပေါ်ကနေကေတာတီးပြီးဖြောပြေခဲ့ပါတယ်နှစ်20ကျော်ကြာသွားပြီမဲ့ရုပ်ကတိတ်မပြောင်းပဲပေါင်20လောက်တောင်ကြာသွားတယ်လို့သူပရိသတ်ကပြောကြောင်းငငယ်တော့ကတော့ဗလာတော်တောင်းခဲ့တယ်လို့အတိတ်ကိုပြန်သတိရရင် Times Square ရင်ပြင်ကနိခက်ခေါင်းပွင့်ကပြောပါတယ်ခင်ဗျာ
မဲကန်ပြောင်စုအိုဟိုင်းယိုပြည်နယ်မှာပလီနဲ့ကိုခေါင်းတည်နေတဲ့ရက်ကူးဝက်ဝံတကောင်ကိုရဲကကူညီပေးလိုက်တဲ့ဗီဒီယိုရုပ်သံဖိုင်ထွက်ပေါ်လာပါတယ်။ခေါင်းကပလီထဲမှာဆွတ်နေလို့ကြောက်လန့်ပြီးတော့ပတ်ပြေးနေတဲ့ရက်ကူးဝက်ဝံတကောင်ကိုရဲရာချီကဒက်စီဆန်တစ်ခုမှတွေ့ခဲ့ပြီးတဲ့နောက်သူလွတ်အောင်လို့မင်းကူညီပေးခဲ့ရတဲ့ဗီဒီယိုဖိုင်ကိုဒီရဲရာရှိရဲ့ကိုမှတက်ထားတဲ့ကင်မရာ body cam မှာရိုက်ကူးထားတာပါ။ပြည်သူတွေရဲ့ခက်ခဲတွေကိုအကြိမ်များစွာကူညီပူးခဲ့ပေမဲ့မကြုံဆုံဖို့အခုမှပဲ Raccoon ဝက်ဝံကိုကူညီပေးလိုက်ရတာဖြစ်တဲ့အကြောင်း Perkins မြို့နယ်ရဲတပ်ဖွဲ့ရဲ့လူမှုကွန်ရက်စာမျက်နှာမှာရေးသားထားပါတယ်ရှင
်။ဒါကတော့ကဘာတလွားထူးခြားစံပြတဲ့သတင်းတွေကိုကိုညံဝေးအောင်နဲ့မအီတန်စင်တို့ကပြောပြသွားတာပါဒီအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တနင်္ဂနွေအစီအစဉ်မှာအပတ်စဉ်ကြည့်ရှုနိုင်ကြပါတယ် VOA မြန်မာပိုင်းရဲ့တနင်္ဂနွေညချမ်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 ထိတိုက်ရိုက်တင်ဆက်နေပါတယ်နနက်ခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်မနက် 6:00 ကနေ 9:00 ထိ Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။ဒါ့အပြင် VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီနားဆင်ကြည့်ရှုနိုင်ကြပါတယ်။ကျမတို့ရဲ့အစီအစဉ်တွေကိုနေ့စဉ်မနက် 6:00 ကနေ 9:00 မှာတစ်ချိန်တခါ VOA မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9:00ကနေ9:00ခွဲထိတိုက်ရိုက်တင်ဆက်နေပါရရှင်။အခုတော့သတင်းအချင်းချုပ်ကိုကိုရဲနိုင်ကပြောပြမှာပ
ါ။ဒီပြီးတော့အချင်းထောင်မှာထိမ့်သိမ်းခံထားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်စန်းစုကြည်ရဲ့ကျန်းမာရေးချိုးယွင်းနေကြောင်းဒီပြီးတော့နဲ့နီးဆက်တဲ့အတိုင်းဝိုင်းက VOA ကိုပြောပါရတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာထောင်ထဲမှာတော့စန်းစုကြည်မူးဝေပြီးပြုတ်အံခဲ့တဲ့အတွက်အကျဉ်းဦးစီးဆင်းမှုချုပ်ကတွားရောက်ကြီးရှုခဲ့တယ်လို့စုံစမ်းသိရှိရပါတယ်။ဒါပေမဲ့တော့စန်းစုကြည်တဖုံးရောင်ပြီးတွားနာနေတဲ့ဝေဒနာကြောင့်အစာမစားနိုင်ဖြစ်နေတဲ့အခြေအနေမှာပြင်ပတွားဆရာဝန်နဲ့ပြဖို့ခွင့်တောင်းထားတာကိုစစ်ကောင်စီကပယ်ချခဲ့တယ်လို့နေပြည်တော်နဲ့နီးစပ်တဲ့အတိုင်းဝိုင်းကပြောပါတယ်။တော်ဆဆူကြီးရဲ့လက်ရှိကျမ်းမာရေးအခြေအနေနဲ့ပတ်သက်လို့ VOA ကစစ်ကောင်စီကိုဆက်သွယ်မေးမြန်းဖို့ကြိုးစားပေမဲ့အခုချိန်ထိတော့ဆက်သွယ်လို့မရခဲ့ပါဘူး။တော်ဆဆူကြီးပေါ်စစ်ကောင်စီကပြီးခဲ့တဲ့ August လအစောပိုင်းကပြစ်ဒဏ်တွေလျှော့ပေါက်ခဲ့ပေမဲ့နေပြည်တော်ကျင်းထောင်မှာနှစ်ပေါင်း30နီးပါးအကျဉ်းချချထားဆဲဖြစ်ပါတယ်ခင်ဗျာ။အာဆီယံဘုံသဘောတူညီချက်5ချက်ကိုအကောင့်ထဲမဖော်ဘဲဆက်ပြီးတော့မထီမဲ့မြင်ပြုနေတဲ့မြန်မာစစ်ကောင်စီကိုပို့ပြီးတော့ခိုင်မာတဲ့အရေးယူဆောင်ရွက်မှုတွေလုပ်ဖို့လူခွင့်ဆိုင်ရာအာဆီယံအမတ်များအဖွဲ့ APHR ကတောင်းဆိုလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပတဲ့အာဆီယံဒေသတွင်းကအရက်ဖတ်လူမှုအဖွဲ့အစည်းတွေနဲ့ကိုယ်စားလှယ်တွေတက်ရောက်နေကြတဲ့ဒီအာဆီယံလူမှုဖိုရမ်မှာ APHR အဖွဲ့ရဲ့ပူးတဲ့ဥက္ကဋ္ဌလည်းဖြစ်မလေးရှားလွှတ်တော်အမတ်ဟောင်းချောဆန်ဒီယာဂိုကအဲ့လိုတောင်းဆိုလိုက်တာဖြစ်ပါတယ်။အာဆီယံလူမှုဖိုရမ်ကိုတော့စက်တင်ဘာ1ရက်နေ့ကနေ3ရက်နေ့ထိဂျကာတာမြို့မှာကျင်းပခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနယူးမက္ကဆီကိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဘယ်ရစ်ချစ်စမနီစနေနေ့ကကွယ်လွန်သွားခဲ့တဲ့အပေါ်မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ပါဝင်ဆွေးနွေးထိပ်တန်းတောင်းဝန်ရှိသူတွေနဲ့နိုင်ငံရေးသမားတွေကအမတ်တရခုံးပြစကားတွေပြောခဲ့ကြပါတယ်။သမ္မတဂျိုးဘိုင်ဒန်ကတော့ဘယ်ရစ်ချစ်စဟာသူ့ဘဝတလျှောက်မှာလွတ်တော်အမတ်ပြည်နယ်အုပ်ချုပ်ရေးမှူးတန်းအမတ်ဆိုရဖို့ဝင်ကြီးစားတဲ့ကြီးမားတဲ့တာဝန်တွေကိုထမ်းဆောင်ခဲ့တဲ့သူဖြစ်တယ်လို့စနေနေ့ကထုတ်ပြန်ကြမှာပြောထားပါတယ်ခင်ဗျာ
။ကျေးဇူးတင်ပါတယ်ရှင်။တရင်အချင်းချုပ်ကိုကိုရဲနိုင်ကပြောပြသွားတာပါ။ဒီကနေ့ညချမ်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုစံကျော်ပါရှင်။အတန်ဖန်းအင်ဂျင်နီယာကတော့ Killer Williams ပါ။ရုပ်တံအင်ဂျင်နီယာကတော့ TN1 ဖြစ်ပါတယ်ရှင်။ကျမတို့ VOE မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။ရှင်လန်းချမ်းမြေကြပါစေ။BND ရဲ့အသွေးသွေးကနေလဲကင်းဝေးကြပါစေရှင်ကျွန်မအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.